Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်2019ခုနှစ်မတ်လ22ရက်ဘူဒူးနေညပိုင်း VOA စီစဉ်နေကိုမြေကန်ပြောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ရာရာခံထားတဲ့တရားသူကြီးနီကိုလတ်ဆက်ကိုအထက်လွှတ်တော်တရားရေးကော်မတီမှာဒီကနေ့ဆက်လက်ကြားနာနေပါတယ်။တာမြင့်ထားတဲ့ကြားကမြောက်ကိုရီးယားကဒီကနေ့ဒုံးကျည်စမ်းသပ်ပေမဲ့အောင်မြင်မှုမရခဲ့တဲ့အကြောင်းအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောပါတယ်။ဒီလိုထွက်ချင်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူဖြူနဲ့တူချင်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ပြီးမှသောတာရှင်နေနာဆင်ကြားမှာကမြန်မာနိုင်ငံဟာလူသားဖွံ့ဖြိုးမှုဆိုင်ရာမှာအလဲလက်အဆင့်ကိုရောက်နေပြီလို့ကုလသမဂ္ဂကထုတ်ပြန်တဲ့လူသားဖွံ့ဖြိုးမှုအစီရင်ခံစာမှာဖော်ပြထားပါတယ်။
Over the past 5 years, the country's HDI score grew by 5.7.
ဒီကြောင့်လည်းပတ်သက်ပြီးတော့ UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Miss Renata ကခုလိုပြောသွားတာကိုမကြခင်မှာတည်ဆုံနာဆင်ကြမှာပါ။ဒါပြင်တရုတ်မြန်မာဆွေရတို့ကြားနေဆက်ဒေတာတည်ငြိမ်အေးချမ်းမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းဒီညနေမှာတင်ဆက်ပေးသွားဖို့ရှိပါသေးတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လည်းဦးနဲ့ Mac KB တို့ကကြီးညာပေးသွားမှာပါ
။အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့တက်လွတ်တော်တရားလုံးရှိမှမှဆုံးဖြတ်တဲ့မတင်မဲခွဲမဆုံးဖြတ်ခင်တရားသူကြီးနီကိုလတ်ဆက်ကိုတက်လွတ်တော်တရားရေးကော်မတီမှာဒီကနေ့လဲ၃ရက်စတဲ့ဖြစ်ကြားနာမေးမြန်းနေပါတယ်။ရှေလာမဲနေ့ဒီမှာကျောင်းနိုင်တဲ့ခြေတင်ဖြစ်စရာကိစ္စတွေမှာတရားရုံးချုပ်တရားသူကြီးဖြစ်ဘလို့မဲပေးဆုံးဖြတ်တဲ့နဲ့ဆိုတာမျိုးသမ္မတဒေါ်နယ်ထရန့်ဆိုတောင်ရှိသူတွေကသူ့ကိုစေုံနိုင်မျိုးမရှိခဲ့ဘူးလို့လည်းမနေ့ကတရားသူကြီးကော်ဆက်ကကြားနာရမှာပြောဆိုခဲ့တာပါသူအနေနဲ့ဘသူမျက်နှာမှမကြည့်ပဲဆုံးဖြတ်ချက်ချဖို့လဲအခက်အခဲမရှိတဲ့အကြောင်းပြည်သူ့ယူကန်တရားသူကြီးကော်ဆက်ကလွတ်တော်ကြားနာဖို့အတွက်မှပြောကြားခဲ့တာပါတာဝန်ပေးခန့်ဖို့ထက်လွတ်တော်မှာဒုတိယနေ့ဖြစ်အင်္ဂါနေ့ကကြားနာချိန်မှာရွေးကောက်ပွဲကာလတုန်းကသမ္မတထရန့်ဂရီပေးခဲ့တဲ့ခြေတင်ဖြစ်စရာကိစ္စနဲ့ပတ်သက်ပြီးအတိုက်ခံဒီမိုကရက်ကူစလီရဲ့ပြင်းထန်တဲ့မေးခွန်းတွေကိုဖြေကြားခဲ့ရပါတယ်မြန်မာနိုင်ငံရဲ့ကိစ္စရေးထဲမှာတော့အချမ်းဖက်သမားဖြစ်တန်တရားရှိသူတွေကိုနှိမ့်ဆက်ညှဉ်းပန်းစစ်ဆေးတဲ့နည်းလမ်းတွေကိုပြန်လည်ကျင့်သုံးဖို့အမေရိကန်ကမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့အမျိုးသမီးတွေကိုဝင်ဖျက်ချခွင့်အတွက်1983ခုနှစ်ကနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်စာရီပေါ်ဝင်ပါတယ်အမေရိကန်သမ္မတထရန့်ကမွတ်စလင်နိုင်ငံနဲ့ဝင်ရောက်ခွင့်တားမြစ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးဒီမိုကရက်တက်တော်မှပက်ထရစ်လီရဲ့မိကုံးကတော့နိုင်ငံတော်တရားဝင်ချုပ်ရှေ့မှောက်ရလာနေတဲ့အမှုခင်းနဲ့ပတ်သက်လို့သူ့အနေနဲ့ခုချိန်မှာသဘောထားပေးနိုင်မှာမဟုတ်ကြောင်းတုံ့ပြန်ထားတာပါတရားဝင်ချုပ်တရားသူကြီးဖြစ်ခန့်ခံရတဲ့အခါဥပဒေနဲ့ညီဆုံးဖြတ်မှသာဖြစ်ပြီးဘသူမှတရားဥပဒေထက်မှမရှိစေရဘူးလို့လည်းတရားသူကြီးကွန်ဆက်ရှာပြောကြားထားပါတယ်
မြောက်ကိုရီးယားကဒီကနေ့ဒုံးကျည်စမ်းသပ်တာမအောင်မြင်ခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအရှိချမ်းကဲလ်မာကျွန်းဆွယ်ကနေပြစ်လို့စမ်းသပ်ပြီးတော့စက္ကန့်ပိုင်းအတွင်းမှာပဲအဲ့ဒီဒုံးကျည်ပေါက်ကွဲသွားခဲ့တဲ့အကြောင်းအမေရိကန်ရဲ့ဒီ Pacific ဒေသကုတ်ကွေးရေးဌာနပြောခွင့်ရတဲ့ဦးကပြောသလိုတောင်ကိုရီးယားစစ်ဘက်ကလည်းအလားတူပြောပါတယ်။ဘယ်ဒုံးကျည်မျိုးစားကိုစမ်းသပ်ခဲ့တာလဲဆိုတဲ့အသေးစိတ်ကိုတော့သူတို့ကမပြောဘဲအခုစမ်းသပ်မှုနဲ့ပတ်သက်ပြီးတော့ဆက်လက်လေ့လာစစ်ဆန်းစစ်နေတယ်လို့ဆိုပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလေ့ကျင့်မှုတွေကိုထုတ်ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာဒီလအစောပိုင်းတုန်းကလည်းဂျပန်ပင်လယ်ထဲကိုပဲ့ထင်းတုံးကြီးလေးစင်းပစ်လို့ဆက်သက်ခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလေ့ကျင့်မှုတွေကိုစစ်ပွဲပြင်ဆင်မှုတွေအဖြစ်မြောက်ကိုရီးယားကယူဆထားတာပါ။ဒီလအစောပိုင်းဆက်သက်ပစ်လို့ခဲ့တဲ့အဲ့ဒီပဲ့ထင်းတုံးတွေကသုံးစင်းကတော့ကီလိုမီတာ1000ထိရောက်ခဲ့ပြီးဂျပန်ပင်လယ်ထဲကိုကျသွားခဲ့တာပါ။အဲ့ဒီပဲ့ထင်းတုံးကြီးတွေဟာတာလက်ဖြစ်တုံးကြီးတွေဖြစ်ပြီးမြောက်အမေရိကတိုက်အတွက်တော့အနိုင်ရမရှိနိုင်ဘူးလို့အမေရိကအစိုးရအရာရှိတွေကပြောပါတယ်ရှင်။
အဲ့စစ်တူကြဲထုံလုံးမဲ့ဘုံပေါ်အမေရိကန်အာဏာပိုင်စိုးရိမ်ပူပန်ရာကအရှေ့လက်ပိုင်းဒေသ6နိုင်ငံကလာမဲ့လေယာဉ်ခီးစဉ်တွေမှာအီလက်ထရောနစ်ပစ္စည်းကြီးကြီးတွေတည်ဆောင်မှုမပြုဘဲတားမြစ်လိုက်တာလို့အမေရိကန်နယ်နေမှာဖော်ပြနေပါတယ်။ခီးဆောင် laptop ကွန်ပျူတာဘက်ထရီရဲမှာဖွက်ထည့်ထားနိုင်လောက်အရွယ်စားသေးတဲ့ဘုံမျိုးစားကို IS စစ်ရောက်တွေထုံလုံးဖို့စီစဉ်နေတာကိုတံပြန်ကောက်ဝဲအနေနဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ကြောင်းအမေရိကန်ဖော်လို့သူတရင်အရင်းမြစ်တွေကိုကူကပ်ပြီး New York Times သတင်းစာကဖော်ပြပါတယ်။အမေရိကန်ကိုလာမဲ့လေယာဉ်တွေပေါ်မှာဖောက်ခွဲပစ္စည်းတွေလျှို့ဝှက်တည်ယူနေအောင် IS သွေးကြွတွေကြိုးပမ်းနေတဲ့အကြောင်းအမေရိကန်ကထောက်လှမ်းသတင်းတွေရရှိထားတယ်လို့လည်း ABC သတင်းကပြောပါတယ်။ရရှိထားတဲ့သတင်းတွေကခိုင်မာပြီးယုံကြည်လောက်တဲ့အချက်အလက်တွေပါဝင်တဲ့အကြောင်းနဲ့အစိုးရတာဝန်ရှိသူတွေက ABC သတင်းဌာနကိုပြောဆိုခဲ့တာပါ။ အမေရိကန်တရုတ်ပို့ဆောင်ရေးလုံခြုံရေးအေဂျင်စီ TSC ကတော့ချင်းချောက်မှုတစုံတရာရှိရာကြောင့်တားမြစ်ချက်ထုတ်ပြန်တာမဟုတ်ပဲအရက်ဖက်လီရောင်းလိုင်းတွေကိုအချက်ဖက်ဝါရီအုပ်စုတွေကတိုက်ခိုက်ဖို့ဆက်လက်ကြံစီနေစေဖြစ်ကြောင်းထောက်လိုင်းရေးသတင်းတွေကအမေရိကန်ထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ခီးစွားရည်အနေနဲ့လက်ကင်ဖုန်းနဲ့အရွယ်စားပိုကြီးရဲ့အီလက်ထရောနစ်ပစ္စည်းတွေကိုလူနဲ့တူတယ်ခွင့်မပြုဘဲခီးဆောင်အစ်တီထဲမှာထည့်ပြီးအနှံ့ကြရမှာပါ။လက်ကင်ဖုန်းတွေကတော့လိုအပ်ချက်အရတားမြစ်မှုမလုပ်ဖို့ဆုံးဖြတ်ထားကြောင်း TSC ကပြောပါတယ်။တားမြစ်မိတ်ထုတ်ပြန်လိုက်တဲ့လေဆိပ်တွေကတော့ဂျော်ဒန်နိုင်ငံကကွင်းအာလီယာအပြည်ဆိုင်ရာလေဆိပ်၊အီဂျစ်နိုင်ငံကကိုင်ရိုပြည်ပြည်ဆိုင်ရာလေဆိပ်၊တူကီနိုင်ငံကအတာတုတ်လေဆိပ်၊ဆော်ရီနိုင်ငံကကင်းအတူလာအစ်စ်အပြည်ပြည်ဆိုင်ရာလေဆိပ်နဲ့ကင်းကာလက်အပြည်ပြည်ဆိုင်ရာလေဆိပ်၊ကူဝိတ်အပြည်ပြည်ဆိုင်ရာလေဆိပ်၊မော်ကိုနိုင်ငံကမိုဟာမက်ဖိုက်လေဆိပ်၊မြန်မာနိုင်ငံသားတွေသွားလာလို့ရှိတဲ့ကတာနိုင်ငံကဟာမက်အပြည်ပြည်ဆိုင်ရာလေဆိပ်၊ဒူဘိုင်းအပြည်ပြည်ဆိုင်ရာလေဆိပ်နဲ့ UAE ကအဘူဒါဘီအပြည်ပြည်ဆိုင်ရာလေဆိပ်တို့လည်းပါဝင်ကြပါတယ်။
မဟိကဲဥဆောင်တဲ့ညွတ်ပေါင်းတက်ဖက်ရီရဲ့ပြစ်ခတ်မှုလို့ယူဆရတဲ့လေကြောင်းတိုက်ခိုက်မှုအတွင်းစီးရီးယားနိုင်ငံရက်ကာမျိုးအနီးကစာတင်ကြောင်းတစ်ခုမှာလူ33ယောက်ထက်မနည်းသေဆုံးသွားတယ်လို့စီးရီးယားစစ်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုကပြောပါရယ် MSU ကကြေညာပြင်ပမှာအင်ကာနေအစောပိုင်းကဒီလေကြောင်းတိုက်ခိုက်မှုကြုံခဲ့ရတာဖြစ်ပြီးတိုက်ခိုက်ခံရတဲ့စာတင်ကြောင်းကတော့စီးရီးယားစစ်ပွဲကြောင့်ထွက်ပြေးလာတဲ့အိုးရီမဲဒုက္ခသည်တွေခိုလုံနေတဲ့နေရာဖြစ်တယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်ဒီလူခွေစောင့်ကြည့်ဖွဲကပြောသလိုအမေရိကန်ပြုတ်ပေါက်ဖွဲရဲ့လေကြောင်းတိုက်ခိုက်မှုဖြစ်နိုင်တယ်ဆိုတဲ့သက်သေထောက်ထားမရှိတဲ့အကြောင်းကမ္ဘာ့နယ်ပိုင်ဒေသဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနက VOA ကိုပြောပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်သူတို့အနေနဲ့စုံစမ်းစစ်ဆေးမှုတွေကိုတော့လုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်ဟာ IS စစ်သွေးကြွတွေကသူတို့ရဲ့မြို့တော်လို့ပြောနေတဲ့နေရာဖြစ်ပြီးဒီစစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်ချိန်မုံနေတဲ့ဒီ IS တွေကလည်းဒီမြို့ကိုပြန်လည်သိမ်းယူဖို့အဓိကကြိုးစားနေတာပါ။စီးရီးယားက IS စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့နိုင်ငံပေါင်းတရာစလောက်ပါဝင်တဲ့အမေရိကန်ဥဆောင်တဲ့ညွတ်ပေါင်းအဖွဲ့တွေဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပေါ်တော့ဒီရက်ကာမျိုးကိုအပြည့်ထန်တိုက်ခိုက်နေကြတာပါပြီးခဲ့တဲ့စနေတနင်္ဂနွေနဲ့တနင်္လာ3ရက်မှာကိုပဲလေကြောင်းတိုက်ခိုက်မှုအကျဉ်း20နီးပါးလုပ်ခဲ့တဲ့အကြောင်းညွတ်ပေါင်းအဖွဲ့ရဲ့မှတ်တမ်းမှာဖော်ပြနေပါတယ်ရှင
် View American Fan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဆိုင်တိုမီတာ24 kHz 1239ဆိုင်တိုမီတာ25 kHz 11965ဆိုင်တိုမီတာ32 kHz 9323ဆိုင်တိုမီတာ51 kHz 5885စနီတနူးနေမှာဆိုင်လမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုမြန်မာတန်မြန်မာပိုင်းစီစဉ်ရဲ့ပေါ်လူနဲ့ညဘက်တဲ့နေကိုဆက်လက်ကြီးညာနေပါရဲ့မြန်မာဆရာကိုလက်နက်ကင်ပုံကန်နေတဲ့ကိုကံဖွဲ့ကအသုံးပြုနေတဲ့တရုတ်နိုင်ငံပိုင်ဘန်တခုကဗန်စင်းကိုတရုတ်ဆွေကပိတ်လိုက်တဲ့ပေါ်မြန်မာဆရာကကြိုဆိုလိုက်ပါတယ်တရုတ်မြန်မာနယ်စပ်မှာအခြေစိုက်ပြီးမကြာသေးငါဆက်လို့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ MNDAA ကိုကံတပ်ဖွဲ့ရဲ့တရုတ်နိုင်ငံပိုင်စိုက်ပျိုးရေးဘဏ်မှာဖွင့်လှစ်ထားတဲ့ဗန်စင်းနဲ့ပတ်သက်လို့မင်းမြတ်မှုတွေလုပ်ခဲ့ပြီးမကြာခင်ရဲ့ပိုင်းအတွင်းမှာပဲဗန်စင်းကိုပိတ်လိုက်တာလို့ရိုက်တာသတင်းကဖော်ပြပါတယ်လွန်ခဲ့တဲ့နှစ်နှစ်နီးပါးအတွင်းကိုကံဖွဲ့ကအမေရိကန်ဒေါ်လာ5သိန်းကျော်ကိုတရုတ်စိုက်ပျိုးရေးဘဏ်စင်းနဲ့တိုက်ရိုက်လွှတ်ပြောင်းခဲ့ပေမဲ့ငွေကြေးလွှတ်ပြောင်းမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာဘဏ်လုပ်ငန်းတွေအနေနဲ့တရုတ်နိုင်ငံရဲ့ဥပဒေတွေကိုတစုံတရာချုပ်ဖောက်မှုရှိတဲ့အထောက်အထားတွေတော့မတွေ့ရဘူးလို့လည်းသတင်းကဖော်ပြပါရတယ်။မြန်မာသမ္မတရုံးပြောခွင့်ရသူဦးစောထေးကတော့တရုတ်စိုက်ပျိုးရေးဘဏ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်း VOA ကိုပြောဆိုခဲ့တာပါ။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကတော့နိုင်ငံပိုင်စိုက်ပျိုးရေးဘဏ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မသိရှိရသေးကြောင်းပြောဆိုခဲ့ပေမဲ့တရုတ်တခြားနိုင်ငံရဲ့ပြည်ရင်းရေးကိုဝန်မစွပ်ဖို့တရုတ်နိုင်ငံရဲ့မူဝါဒကိုတတ်သမှတ်ထဲဆွဲခိုင်ထားစေဖြစ်ပြီးမြန်မာနိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုလေးစားကြောင်းနဲ့နိုင်ငံဆက်ဆံရေးနဲ့နယ်စပ်ဒေသတည်ငြိမ်မှုပြပြအောင်လုပ်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်ဘသူ့ကိုမှလက်ခံမှာမဟုတ်ကြောင်းလည်းပြောဆိုသွားပါတယ်။ကိုကံတပ်ဖွဲ့ဝင်တွေပါဝင်မြန်မာစိုးရနဲ့အပြစ်ခတ်ရဲ့စေရေးလက်မှတ်ရေးထိုးမှထားသေးတဲ့တရားနာလက်ခံအဖွဲ့တွေနဲ့မြန်မာတပ်မတော်ကြားမကြသေးခင်တုန်းကတိုက်ပွဲတွေကြောင့်ဒေသခံတွေအများပြားထွက်ပြေးကြပြီး2000ကျော်အောင်ဆိုရင်လည်းတရုတ်နိုင်ငံထဲမှာပျက်ပြေးခိုလုံကြရပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာရှိလာတဲ့ကျင်းပမဲ့မြောက်အတလန်တိတ်စာချုပ်အဖွဲ့ NATO နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတော့မတက်သေးရှိလာတဲ့မှာပဲရုရှားနိုင်ငံကိုတော့သွားမယ်လို့ကြေညာလိုက်ကြကြောင့်ဝေဖန်ခံနေရပါတယ်။မနေ့ကအင်ကာနေဒီနိုင်ငံခြားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာ NATO စီဝေးနဲ့ပတ်သက်လို့သတင်းတောက်တွေကဒီနိုင်ငံခြားရေးဌာနရဲ့ယာယီပြောခွင့်ရ Mark Toner ကိုပြင်ပြခဲ့ကြတာပါ။ဒီစီဝေးကိုဝန်ကြီး Tillerson တက်ရောက်နိုင်အောင်သူ့အတွက်အဆင်ပြေနိုင်တဲ့အခြေအနေကို NATO အဖွဲ့ဘက်ကကန့်လန့်ခဲ့ပေမဲ့လို့ Mr. Tillerson ကလက်မခံခဲ့ဘူးဆိုတာသိထားတဲ့အကြောင်းသတင်းတောက်တူကပြောပါရယ်။ဒီပေါ်မှာပြောခွင့်ရ Mr. Toner ကတော့ ော့ဝန်ကြီးချက်လက်ဆက်အနေနဲ့ဒီစည်းဝေးကိုတက်ရောက်ဖို့အချိန်ခက်ခဲရှိတယ်လို့ပြောသွားပါတယ်။ဒီတော့တွင်မှာပဲဒီနိုင်ငံခြားရေးဌာနပြောခွင့်ရနောက်တဦးကဝန်ကြီးချက်လက်ဆက်ဟာရှေ့လာထဲမှာပဲ G7 ဆက်မှုအရာကြီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်အီတလီနိုင်ငံကိုသွားရောက်မယ့်အကြောင်းနဲ့အဲ့ဒီကနေရုရှားကိုခီးဆက်မယ့်အကြောင်းပြောဆိုခဲ့တာပါ။ဒီရုရှားခီးဆက်တဲ့ပတ်သက်ပြီးတော့တရားဝင်ဘာမှမထုတ်ပြန်သေးနိုင်ပေမဲ့လို့ပြောခွင့်ရမစ္စတာထုံတော်ကဒီမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဝန်ကြီးချက်လက်ဆက်အနေနဲ့ရုရှားသမ္မတဒီဗလာဒီမီယာပူတင်နဲ့တွေ့မယ်မတွေ့ဘူးဆိုတာလည်းသူမပြောနိုင်တဲ့အကြောင်းမစ္စတာထုံတော်ကပြောသွားပါတယ်ရှင်
။ပါကစ္စတန်နိုင်ငံကမတူးမငင်ဖြစ်နေတဲ့အနောက်မြောက်ဒေသမှာစစ်သွေးချော်ရည်နဲ့တိုက်ခိုက်မှုတွေဖြစ်ပွားရတာကအကြမ်းဖက်ဝါရီ9ဦးသေဆုံးသွားတဲ့အကြောင်းစစ်ပဆန်တာဝန်ရှိတွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာကိုယ်ပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့အော်ရက်ဆိုင်လူမျိုးစုဒေသမှာစစ်သွေးချော်ရည်ကိုအောင်ရဒေသဖြစ်တန်ရက်ရှိတဲ့နေရာကိုဒီနေ့စောပိုင်းမှာထောက်လိုင်းရေးသတင်းတွေကိုအခြေခံပြီးစစ်စင်ရေးစင်ရရာကပြစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့တာလို့လည်းစစ်တပ်ရဲ့ကြီးညာချက်ကဖော်ပြခဲ့တာပါ။တပ်ပွဲအတွင်းမှာတော့ပါကစ္စတန်တာလီဗန်အဖွဲ့ရဲ့အစ်စ်မြင့်တပ်မှုတူနဲ့တူတခြားစစ်သွေးချော်၄ဦးတိစုံသွားခဲ့တယ်လို့စစ်တပ်ကတော့ဗိုလ်မှူးတစ်ယောက်နဲ့စစ်သားတစ်ယောက်ကြာဆုံးသွားတဲ့အကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်။တိစုံသူပါကစ္စတန်တပ်မှုကပါတိစုံသူတာလီဗန်တပ်မှုဟာရှာတူရန်ဆိုသူဖြစ်ပြီးအော်ရက်ဆိုင်လူမျိုးစုဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့အာဖဂန်နိုင်ငံကဘက်ကနေဆေလွတ်ထားသူဖြစ်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။တရားပြည့်ရတစ်ခုဖြစ်အာဖဂန်ရဲ့နယ်စပ်တာဝါဇီရစ်တန်ဒေသမှာလမ်းဘေးထောင်ဘုံတလုံးပောက်ကွဲရမှာရေနံတစ်ခုကိုပောက်ကွဲပြီးရေနံကိုတိုက်ခိုက်ခဲ့ရမှာတော့လူတဦးသေဆုံးသွားပါတယ်။ပါကစ္စတန်ဆိုရတာဝန်ရှိသူတွေကတော့အစိုးရကိုစန့်ကျင်တိုက်ခတ်နေတဲ့စစ်သွေးကြွားတွေကအစိုးရရဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးစစ်စင်ရေးတွေကိုရှောင်ရှားပြီးအာဖဂန်နိုင်ငံထဲကအုပ်ချုပ်ရေးအာဏာတည်ရမှုမရှိတဲ့နယ်မြေတွေအတွင်းမှာခိုလုံနေတယ်ဆိုပြီးတော့လည်းဆွဆွဲထားပါတယ်
။ဖိလစ်ပိုင်နိုင်ငံအနီးကကျွန်းငယ်တွေပေါ်မှာသုတေသနလေးလာမှုတွေလုပ်မဲ့အစီအစဉ်တွေနဲ့အတူတရုတ်နိုင်ငံကဒေသတွေမှာဩဇာချဲ့ထွင်လာနေချိန်မှာပဲတောင်ကျုပ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားနေတာတွေနဲ့ပတ်သက်လို့သဘောတူညီချက်ရဖို့ကြိုးပမ်းနေတဲ့အရှေ့တောင်အာရှနိုင်ငံတွေအနေနဲ့စေကုံမှုတစ်တွင်နဲ့ရင်ဆိုင်နေရပါတယ်။ကိုရီးယားကျွန်းဆွယ်မှာကျင်းမာမှုတွေကြီးထွားလာနေတဲ့အပေါ်ပုံမအယုံဆိုင်လာနေတဲ့အမေရိကန်ဆွေရသရေမူဝါဒတွေကြောင့်စိုးရိမ်မှုတွေပေါ်ပေါက်လာတာလို့လည်းအကဲခတ်တွေကခန့်မှန်းနေကြတာပါ။ရှိတဲ့အာရှနိုင်ငံများအသင်းအာဆီယံရဲ့အနှစ်ကြာဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံကသမရဒူတာတီကတော့ဒီသတင်းပတ်မြန်မာနိုင်ငံခီးစဉ်ပြီးသွားရောက်ခဲ့တဲ့ဒီထိုင်းနိုင်ငံမှာဝင်းဒီချုပ်ပရန်ယွတ်ချန်အိုချာနဲ့တွေ့ဆုံခဲ့ပြီးဒေသတွင်ငင်းငင်းကြီးနဲ့တာယာဝပြောရေးအတွက်အခြေခံစံတမ်းမှုအဖြစ်ဒီတောင်ကျုပ်ပင်လယ်ပြင်မှာလွတ်လပ်စွာရေးကြောင်းသွားလာမှုတွေကိုမြင့်တင်မှုတနင်္ဂနွေအကြသဘောတူညီခဲ့ကြပါတယ်ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံခေါင်းဆောင်တွေရဲ့တွေ့ဆုံမှုတွေနဲ့မရှင်းမနှောင်းဆိုသလိုပဲဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးစုံလင်ပြီးရေပိုင်နေရာအတွင်းမှာရှိနေတဲ့စကာဘိုရိုကြောက်တန်းတွေမှာပတ်ဝန်းကျင်ထိန်းသိမ်းရေးစောင့်ကြည့်မဲ့ဌာနတစ်ခုတည်ဆောက်ဖို့တရုတ်နိုင်ငံကပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒါပေမဲ့လည်းဒီသတင်းတွေဟာမမှန်ကန်ကြောင်းလဲတရုတ်နိုင်ငံသားရေးဌာနကဒီကနေ့မှပဲရေးဆိုခဲ့ပါတယ်ရှင
်ကိုအောင်လုံးနဲ့မက်ကင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ UNDP ရဲ့အစီရင်ခံစာအရမြန်မာနိုင်ငံရဲ့လူသားဖွံ့ဖြိုးမှုဆိုင်ရာအညွှန်းကိန်းအခြေအနေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံဟာလူသားဖွံ့ဖြိုးမှုဆိုင်ရာမှာအလေအလတ်အဆင့်ကိုရောက်လာပြီလို့2016ခုနှစ်အတွက်ကုလသမဂ္ဂကထုတ်ပြန်တဲ့လူသားဖွံ့ဖြိုးမှုအစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လူသားဖွံ့ဖြိုးမှုအညွှန်းကိန်း HDI ကအာဆီယံဒေသတွင်းနိုင်ငံတွေနဲ့ရှိရင်တော့အနေအဆုံရှိနေသေးပါ HDI အညွှန်းကိန်းဒီထက်ပိုတိုးတက်ဖို့ဆိုရင်တော့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာဒီထက်ပိုပြီးရင်းနှီးမြှုပ်နှံဖို့လိုတယ်လို့အစီရင်ခံစာပြုစုရေးသားသူ Thomas King ကဒီကနေ့ရန်ကုန်မြို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုဆိုင်ရာအစီအစဉ် UNDP ရုံးမှာလုပ်တဲ့ရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်ဒီကြောင့်ပြည်စုံကိုရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်တင်ယူခဲ့တဲ့ကိုထောင်ကပြောပြပေးပါမယ်ရှင်
နိုင်ငံအသီးသီးရဲ့ပညာရေးလူသက်တမ်းနဲ့ဝင်ငွေတို့ကိုတိုင်တာပြီးကုလသမဂ္ဂကနေနှစ်စဉ်ရေးသားထုတ်ပြန်တဲ့လူသားဖွံ့ဖြိုးရေးဆိုင်ရာအညွှန်းကိန်းမှာမြန်မာနိုင်ငံအနေနဲ့အလေအလတ်အဆင့်ထိတိုးတက်လာရပါလူတိုင်းအတွက်လူသားဖွံ့ဖြိုးမှုလို့နာမည်ပေးထားတဲ့လူသားဖွံ့ဖြိုးမှုအစီရင်ခံစာ2016မှာမြန်မာနိုင်ငံရဲ့အဆင့်ကို UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Miss Retina Lock Deslian ကအခုလိုပြောပါရစ
် Over the past 5 years the country's HCI scoregrew by 5.7%.
လွန်ခဲ့တဲ့9နှစ်တွင်မြန်မာနိုင်ငံရဲ့ရမှတ်ဟာ 5.9 ရာခိုင်နှုန်းတိုးတက်ခဲ့ပါတယ်။အမှတ်တက်လာတဲ့သဘောကတော့မြန်မာနိုင်ငံဟာအခုဆိုရင်နိုင်ငံပေါင်း188နိုင်ငံထဲမှာအဆင့်145ကိုရောက်လာတာပါပဲ။ရမှတ်နဲ့အဆင့်တွေတိုးတက်လာတာကတော့တိတ်ကိုကောင်းတဲ့သတင်းပါ။ဒါပြင်အမှတ်တက်လာတာကြောင့်မြန်မာနိုင်ငံဟာလူသားဖွံ့ဖြိုးမှုဆိုင်ရာနိုင်ငံကျတဲ့အဆင့်ကနေအလေအလတ်အဆင့်ကိုရောက်လာပြီဖြစ်ပါတယ်။
ဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့လူသားဖွံ့ဖြိုးမှုအညွန့်ကိမ်းမှာဒေသတွင်းအာဆီယံနိုင်ငံတွေနဲ့နှိုင်းယှဉ်တောင်မှအနေအဆုံအခြေအနေမှာရှိနေသေးပြီးကိုဝင်ဆောင်မိခင်ရဲ့ကျန်းမာရေးနဲ့ငါးနှစ်အောက်ကလေးသေဆုံးမှုကလည်းတောင်အာရှရဲ့ပြည်မြအဆင့်အောက်မှာရှိနေဆဲဖြစ်တာကိုဒီအဆင့်ခန်းစာမှာဖော်ပြထားပါတယ်။ဒီလိုဖြစ်ရတဲ့အခြေအနေကိုရှင်းပြသူကတော့အဆင့်ခန်းစာရေးသားသူတဦးလည်းဖြစ် UNDP ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ Thomas Green ပါ
။ Myanmar is still suffering from the legacy.
မြန်မာနိုင်ငံဟာအတိတ်ရဲ့ဒဏ်ကိုခံစားနေရပါတယ်။စီးပွားရေးကိုဖွင့်ပေးတဲ့နိုင်ငံသားယဉ်နိမ့်မြွတ်မှုတွေဝင်လာတဲ့ဆရာတွေတွေ့ရပါတယ်။ဒါပေမဲ့လူသားဖွံ့ဖြိုးမှုအညွန့်ကိန်းဟာတိတ်ကိုဖြည်းနေတဲ့နှုံနဲ့ပြောင်းလဲတဲ့အညွန့်ကိန်းမှာလူသက်တမ်းအကြောင်းကျွန်တော်တို့ပြောကြပါတယ်။ငွေကင်းစကလေးတေဆုံနှုံကိုရှော့ချပြီးတော့ဒီပိုင်းကိုတိုးတက်အောင်ခန့်မှန်းမြန်လုပ်နိုင်ပါတယ်။ဒါပေမဲ့ကဏ္ဍအားလုံးတိုးတက်ဖို့ကတော့အချိန်သိပ်ယူရပါတယ်။နောက်တစ်ပိုင်းကတော့ပညာရေးပါဒီထဲမှာပညာစတင်တော့မဲ့ကလေးငယ်တွေရဲ့ပညာရေးပါတယ်လို့အရွယ်ရောက်ပြီးသူတွေရဲ့ပညာရေးလည်းပါပါတယ်လူငယ်တဲ့နှစ်20ကကြောင်းထွက်သွားသူတွေရဲ့ပညာရေးကတိုးတက်တော့မှာမဟုတ်ပါဘူးဆိုတော့ဒါဟာတိတ်နေတဲ့နှုံနဲ့ပြောင်းလဲတဲ့အညွန့်ကိန်းဖြစ်ပြီးတော့နိုင်ငံလူဦးရေတယောက်ချင်းစီအနေနဲ့အစ်မြင့်ပညာကိုသင်ယူနိုင်မှပဲတိုးတက်နိုင်မှာဖြစ်ပါတယ
်ဒီအချိန်ကြီးပြောင်းလဲပြီးတိုးတက်ဖို့လုပ်တင်တာကိုလည်း Thomas Green ကအခုလိုကြံပေးပြောဆိုသွားပါတယ
် In terms of what to do I mean it's really a question of investing in
တိုးတက်ဖို့အတွက်ဘာလုပ်ရမလဲဆိုတာကတော့ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာယဉ်ကျေးမြုံနံဖို့နဲ့စီးပွားရေးဖွံ့ဖြိုးမှုကနေအားလုံးအကျိုးခံစားနိုင်အောင်လုပ်ဖို့ပါအဲ့ဒီလိုလုပ်မယ်ဆိုရင်တော့မြန်မာနိုင်ငံအနေနဲ့ဒေတာရင်းနိုင်ငံတွေကိုအမိလိုက်ပြီးတော့တိုးတက်လာတာကိုမြင်ရမှာဖြစ်ပါတယ်
ဒီကဘာလုံးအတိုင်းအတာနဲ့ကြည့်မယ်ဆိုရင်လေ1990ကနေ2015ခုနှစ်အထိနိုင်ငံအားလုံးမှာပြည်မြလူသားဖွံ့ဖြိုးမှုတိုးတက်လာပြီမလို့လူပေါင်း 1.5 ဘီလီယံနီးပါးကတော့ကျန်းမာရေးပညာရေးနဲ့လူမှုအဆင့်တန်းတို့မှာအားနည်းမှုတွေနဲ့ရင်ဆိုင်နေရပြီးဆင်းရဲနှွမ်းပါမှုအခြေအနေမျိုးစုံမှာနေထိုင်နေရဆဲဖြစ်တယ်လို့ဒီအစဉ်ခေတ်ဆာမှာဖော်ပြထားပါတယ်ခင်ဗျာ
ခုထအောင်သတင်းပေးပို့ထားတာပါခုတစ်ခါမှာတော့တရုတ်နဲ့မြန်မာဆွေရကြားနေဆက်ဒေသတည်ငြိမ်အေးချမ်းမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ကိုကန်တပ်ဖွဲ့ရဲ့ဗန်စင်းကိုတရုတ်အစိုးရဗန်တခုကပိတ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာတရုတ်နဲ့မြန်မာဆွေရတို့အကြားနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးဆောင်ရွက်တာတွေရဲ့ရလဒ်အဖြစ်မြန်မာဆွေရဘက်ကသုံးသပ်ပါတယ်။တစ်ဆက်ထဲမှာပဲလက်နက်ကိုင်ဖွဲ့ရင်းနဲ့တွဲဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားကြောင်းကိုလည်းထပ်မံပြောကြားလိုက်ပါတယ်။ဒီအကြောင်းပြေဆုံးကို VN မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကင်မြို့အနီးမှာတရင်နှစ်ပတ်ကြာကြာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲ MNDAA ကကိုကန်လက်နက်ကင်တပ်ဖွဲ့ရဲ့ရံပုံငွေလက်ခံရဗန်စီရင်တစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်ကပိတ်လိုက်တာဖြစ်ပါတယ်။ဒီလိုကိုကန်တပ်ဖွဲ့ရဲ့ဗန်စီရင်ပိတ်လိုက်တာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အဖြစ်နိုင်ငံတော်တမရယုံရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါတယ
်။ဒီလိုဆိုဆွေးနွေးပွဲတွေရဲ့ရလဒ်ကမကဘူးကျွန်တော်တို့ထူးရင်ထူးလို့ပေါ့နော်နိုင်ငံသားမှာအကြောင်းတူရှိရင်ရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်ကြီးတရုတ်မှာရှိတဲ့မြန်မာတမန်ကြီးနောက်ဆုံးဘုပ္ပတိပဲတရုတ်ဆက်ပြီးတော့ပြောဆိုတာရှိပါတယ်ဒါရဲ့အကျိုးရလဒ်လို့ပြောလို့ရပါအခုဒီတိုက်ပွဲတွေဖြစ်တဲ့အခါမှာနောက်ကြရနေတော့ပံမုကွန်မြူတွေရှိနေတယ်ဒီပံမုကွန်မြူတွေကတရုတ်ကိုဆိုးရရဲ့မူဝါဒမဟုတ်ဘူးကိုဆိုးရကဒါမျိုးတွေတော့လက်ခံမှာလည်းမဟုတ်ဘူးသို့သောအောက်ချင်မှာပေါ့နော်နိုင်ငံအမြင်မျိုးဆက်ဆက်တဲ့အကျိုးဘုပ္ပတိကမျိုးနွယ်စုတွေဆက်ဆက်ပတ်သက်မှုကကြေကြေပြန့်ပြန့်ရှိနေတယ်ဒါနဲ့ပတ်သက်ပြီးတော့လည်းဟိုတရုတ်ဟုတ်ဆိုရရမှာလည်းနေတောင်းရပေးဖို့ကျွန်တော်တို့ပြောကြဆိုကြတာရှိပ
ါဦးဇော်ထေပြောဆိုသွားတဲ့ထဲက 2+2 ဆွေးနွေးပွဲဆိုတာကတော့တရုတ်နဲ့မြန်မာအစိုးရတို့ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကြားမှာဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုနှစ်ဖက်ညီနိုင်ဆွေးနွေးကြတဲ့ဆွေးနွေးပွဲတွေကိုခေါ်တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာ MNDAA ကကိုကန်တပ်ဖွဲ့ကတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်မှာဖွင့်ထားတဲ့ငွေစင်းကနေအမေရိကန်ဒေါ်လာ5သိန်းကျော်ရန်ပုံငွေရရှိခဲ့ပါတယ်အဲ့ဒီရံပုံငွေတွေကိုဘဏ်ငွေစင်းမှာဓာတ်ရိုက်အနှံပေးသွင်းတာဒါမှမဟုတ်မိုဘိုင်းငွေပေးစနစ်နှစ်ခုကနေတဆင့်လူတန်းသူတွေကပေးပို့ခဲ့ကြတာလို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လက်နက်ကင်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေရပ်ဆိုင်းပြီးတွစ်ဆုံဆွေးနွေးအဖြေရှာဖို့အစဉ်တိုက်တွန်းနေကြောင်းလည်းဦးစော်ထေကအခုလိုဆက်ပြောပါတယ
်။နေဆက်ဒီကတည်ငြိမ်ငြိမ်ရေးဒီနိုင်ငံလုံးကိုကြိုးစားဖြစ်တယ်။မြန်မာနိုင်ငံတို့ကတော့ဒီဖွဲ့တွေကျွန်တော်တို့နိုင်ငံရေးဖြစ်စဉ်မှာပါဝင်လာဖို့အနာဝီစီဥက္ကရာအနေနဲ့ကျွန်တော်တင်ညာချက်မှာအနေနဲ့2019ကထုတ်ပြန်ထားပြီးဖြစ်တယ်။ထုတ်ပြန်ထားတဲ့အချက်မှာလည်းဒီမြောက်ပိုင်းမှာဒီလိုတိုက်ဆိုင်နေမှုတွေအများဆုံးရပ်ဆိုင်မှုပြည်အနေနဲ့သစ်ဆုံဆင်းရဲဖြစ်ရှာတဲ့နိုင်ငံရေးသွေးမှုလမ်းကြောင်းကိုလိုက်ဖို့ပြည်အဝရင်းမြစ်တိုက်တွန်းနေတာဖြစ်တယ်။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုဇက်စဲရဲတဘောတူစာချုပ်NCA မှာပါဝင်လက်မှတ်ရေးထိုးရင်းတဲ့ပတ်သက်ပြီးကိုကန့်တပ်ဖွဲ့အပါအဝင်တအမ်းပလောင်နဲ့ရခိုင်တပ်ဖွဲ့တွေကိုကန့်တတ်ထားတာတွေကလည်းမြန်မာနိုင်ငံညီငယ်ရေးဖြစ်စဉ်မှာအဟံတားတစ်ခုဖြစ်နေပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းကျောင်းမြန်မာနေဆက်ဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီလ
လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်နေဆက်ကုံတွယ်ရေးကိုထိခိုက်ခဲ့တယ်လို့လောက်ကင်ဒေသတိုက်ပွဲတွေဟာရတတက်နှစ်ပတ်ကျော်ကြာမြင့်လာခဲ့ပေမဲ့အခုချိန်ထိလည်းဆက်လက်ဖြစ်ပွားနေသေးရှိကြောင်းလောက်ကင်မျိုးကကူညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေသူတူဦးကပြောပါတယ်။မနေ့ကတော့မနေ့ကညတော့သူတို့ညပြီးသူတို့ဟိုဝမ်းနုဆွဲပဲနဲ့အဲ့တစ်ခါခွဲစီကပြတဲ့
ဒီမနက်တော့လက်နက်ကြီးတက်ခတ်တယ်လို့ကြားနေရပါတယ်။ဒီမှာဆိုကျွန်တော်တွေ့ရတော့ရွှေစင်ဘက်ကအဲဒီပုဆော်ကြီးတစ်ဖွဲ့ကြီးပြတဲ့အားကြီးကြားရတယ်တင်တယ်။ဟုတ်ကဲ့အဲ့မှာတော့တွေ့ရပြတဲ့အားကြီးတော့ပြည်ခဲ့တဲ့အင်္ဂါနေ့ကတော့တမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်
Bare, Kutkamaro, Timjagima, Jimbame, Jatin Yukabwe, Dren Dissimun and Human Jadigo, and Sabijamare. Lame Ibrela DNA, my Jimbame, Japsha Yukabwego, and in Yukabwe don't allow Luduce wins up with Timshi Bimele, Nangay Patri and Ninero, Messes Hio Murigo, Shane Hill Losa Nile Jampio Bare.
ဒီမှာတကယ်မှာစားပြရွေးကောက်ပွဲကျင်းပဖို့တရင်တပတ်တော်မလိုတော့ပါဘူးဒါပေမဲ့လူလူတွေကြားမှာတော့ရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုတွေကတော့နည်းနေပါသေးတယ်ရှေ့ပြရပြမဲဆန္ဒနဲ့အရင်အတွက်အသိမများတာကြောင့်လူလူစိတ်ဝင်စားမှုနည်းပုံရပြီးဘယ်လိုပဲဖြစ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အယ်ဒီပါတီကတော့လာမယ့်ကြားပြရွေးကောက်ပွဲမှာလည်းရှေ့ဆက်ရနိုင်တော့ကြောင့်များ နည်းနည်းအဆုံးပြားဖြစ်တဲ့ရခိုင်ရဲ၊ပြန်ရဲအဲ့ဒီကိုကျွန်တော်တို့သွားပါမယ်။နောက်ပြီးတော့သခိုင်းတိုင်းကိုလည်းကျွန်တော်သွားပါမယ်။ကျွန်တော်တို့စူးစမ်းတာတော့အားလုံးရပါပါလေ။သို့တော့ဟိုမျော်လင့်တာလို့ပြောလိုက်ရင်တော့ကျွန်တော်ထင်ပါတယ်အများစု over 80% ကျွန်တော်တို့နိုင်ပါပါ။
ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကတော့လာမယ့်ဇာပြည့်ရွေးကောက်ပွဲမှာမဲဆန္ဒနဲ့ခုနှစ်နေရာမှာပါဝင်ရှင်ပြိုင်မှုပြင်ဆင်ထားတဲ့အကြောင်းပြောပါရစေ။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရှမ်းပြည်နယ်မန်းရှုနဲ့ကျေးတီမြို့နယ်တွေမှာ SNLD ပါတီအနေနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးတော့အဲဒီလိုနေရာတွေမှာတော့ဒီကျေးရွာလူလူတွေအနေနဲ့ဘယ်လိုမဲပေးရမလဲဆိုတာကိုတော့ကောက်ကောက်မသိသေးတာကြောင့်အသိပညာပေးမှုတွေကိုအချိန်ပေးလှုံ့ဆော်နေရတဲ့အကြောင်း SNLD ပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ညိုလင်ကပြောပါတယ်
။ကျွန်တော်တို့သုံးနေရာပေါ့ဆယ်ကလက်ချာအကြီးကြီးမှာပါ27ကမိုင်းတော့27ဒီနေ့မိုင်းရှုမှာပါကျွန်တော်တို့အဲ့ဒီမဲဆွယ်တိရှုလုပ်ပါလေ။မဲလက်မှတ်တွေပေးတဲ့ဥစားဟိုလိုက်ကြည့်ပြပါလေ။ဒီအိမ်နိုင်နိုင်ရမရပါတော့နော်။သူစဉ်စဉ်ပြရတာတော့ဒီမဲပေးဖို့ပေးမီကိုတိချပြင်ပြရတယ်။မဲပေးဖို့ပေးမီကိုပေးမကြောင်းပြင်ပြရဘူး
။လာမယ့်ဇာတ်ပြရွေးကောက်ပွဲမှာ SNLD ပါတီအမှန်ရနိုင်ခြင်းအလားအလာနဲ့ပတ်သက်လို့လည်းဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ်
။ခုနှစ်နေရာစလုံးကျွန်တော်တို့အင်အားနဲ့လုပ်တယ်။အလားဝယ်လို့ဒီပါတီကြီးဒီမှာမဟုတ်တဲ့အချိန်မှာကျွန်တော်တို့တောက်လျှောက်ဝင်တယ်ပဲ။ပိုလို့တော့ခါတိုင်းနဲ့ဆန်တော့ပို့ပြီးတော့ဟိုအကျော်မှုရှိပါတယ်။တောက်ခါတော့လျားလိမ့်မယ်လို့ထင်တယ်။အဲတော့ကျွန်တော်တို့လူတွေအခုအကောင်ဝိုင်းရအရေးရောက်နေကြလေအလုံးပါတီမရှိမရနေရလို့ဝိုင်းကူနေကြပါလေ
လာမယ့်ရွေးကောက်ပွဲမှာမဲဆန္ဒနဲ့ငားနေရပါဝင်ရှင်ပြိုင်မယ်အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကလည်းပြည်သူလူထုနဲ့အတက်တိုင်ဆုံးထိတွေ့ပြီးလူထုထောက်ခံမှုရဖို့ကြိုးစားနေတဲ့အကြောင်းပြောပါရစေ
ကျွန်တော်တို့ဒီလူလူလူလေးနဲ့ဖြစ်ရတော့အနေထားလည်းမရှိဘူးပြ။အဲ့တော့ကျွန်တော်တို့ပါတီကတော့ဒီရွာလေးမှာတော့ဆိုမင်းများသွားနိုင်ခဲ့တာကျွန်တော်ရွာလူလူနဲ့တော့ကြီးတွေ့မှုရှိတယ်ဗျ။ရှိတော့ကတော့ပါတီတွေကိုတိတ်ပြီးတော့စိတ်ဝင်စားကြဘူးဗျ။ဘယ်ပါတီမဆိုပေါ့။ဒါပေမဲ့ဟိုတိတိကျကျကျတော့တိတိမှုရှိတယ်လို့ပြောနိုင်စွမ်းနိုင်ရှိခွင့်ရှိတယ်လို့ကတော့ဟိုများလည်းမဟုတ်တော့သူ
ဒီကနေ့စကန်ဆိုလို့ရှိရင်ဒီဘာဒီလေးကိုတိလက်မခံနေတဲ့သဘောတွေတွေ့ရတယ်ဗျ။အဲတော့ဘာဒီဒီဘာဒီကောဒီဘာဒီကလာမယ်ပါလေသူ့အောင်ဆယ်လို့ကျွန်တော်ပြောလာရည်လေးကြားရတယ်ဗျ။အဲကြားတော့ကျွန်တော်တို့ဘာဒီလိုလာပါလာပါခေါ်လာတော့မဟုတ်ဘူးဗျာ။အဲသွားရင်လည်းကျွန်တော်တို့ကသူကြားရတယ်ပြောကြတာပေါ့။ကျွန်တော်ကတော့ကော်ဒီပစ်စီမကော်ဒီပစ်စီပြည်နယ်လူရှိအောင်ဆိုပြည်လူရှိအောင်ကျွန
ဒီရွေးကောက်ပွဲကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီအစိုးရဖြစ်လာပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ကျင်းပမယ်ရွေးကောက်ပွဲလည်းဖြစ်ပါတယ်ရှင်။လာမယ့်ကြာပြည့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှခင်ပြူထွေးကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရတာဖြစ်ပါတယ်။ခုထမှာတော့ကင်းဒီအမျိုးသားကောလိပ်ရဲ့ပွဲလက်မှတ်ပေးခန်းနာကျောင်းကိုတင်ဆက်ပေးကြပါမယ်။ကင်းဒီဒုက္
ngay cả tất cả đội mu đội mà sát trận này một đội diploma ông lâm mà đội giáo ông tên cha bên nhà chế bài đấy, cú soi Mỹ cái India Hong Kong Thái sao tất cả đội mà khi ni nhiều ta có lấy trang diploma bởi là mấy nhà bị ta trang đã cháu sẽ cho ha, xem như bên nhà gì đi cô tên cha này bị lỗ số bài đấy, thì trang bị trong cô thay chế sai phiêu nhưng mà bên trên đó Mỹ mà cái trên bị bút tháo bài đấy.
၂၀၁၉နှစ်နှစ်တာကာလပညာသင်နှစ်အတွင်းမှာကရင်နီအမျိုးသားကောလိပ်ကျောင်းကဒုက္ခသည်ကျောင်းသား၆၉ဦးကိုစာတီဖီကိတ်နဲ့ဒီပလိုမာဘွဲ့လက်မှတ်ပေးအပ်ပွဲတွေကိုမှတ်လ၂၁နှစ်မှာကရင်နီဒုက္ခသည်စခန်းနှစ်ခုကနေကျောင်းသားကျောင်းသူပေါင်း၆၉ဦးဟာဘွဲ့လက်မှတ်တွေရရှိခဲ့တယ်ဆိုပြီးကရင်နီအမျိုးသားကောလိပ်ကျောင်းရဲ့တာဝန်ခံဆီယာမမော်မီမာကပြောပါတယ်။ ကျောင်းသူကျောင်းသားအများစုဟာဒုက္ခသည်စခန်းမှာဖွင့်ထားတဲ့အထက်တန်းကျောင်းတွေကနေအောင်မြင်လာကြသူတွေဖြစ်ပြီးဆယ်တန်းအောင်မြင်ပြီးသားကျောင်းသားတွေကိုကရင်နီအမျိုးသားကောလိပ်မှာကျောင်းတက်စီပြီးဘွဲ့လက်မှတ်တွေထုတ်ပေးခဲ့တာပါ။ဒီဘွဲ့လက်မှတ်ဟာနိုင်ငံတကာကကျောင်းတွေကတရားဝင်အသိမှတ်မပြုပေမဲ့လည်းအင်္ဂလိပ်စာအရေးအသွေးကိုလက်ခံကြတာတွေလည်းရှိတာကြောင့်ကျောင်းဝင်ခွင့်တွေဖြစ်ဆိုပြီးက
ตะตูรีโกตက်ခွင့်ရနေပြီလို့လဲဆိုပါတယ်အမ်ကျွန်တော်တို့စီရင်ရ65တအူးရှိပါတယ်ကျွန်တော်တို့ဒီနိုင်ငံတကာတက်ကတူပညာတော်တင်စုနဲ့တက်တဲ့အကြောင်းတို့ကဒီ2019နောက်ဆုံး
မွေးဖွားကြီးခြင်းလာသူတွေဒုက္ခတွေမိဘတွေနဲ့အတူလိုက်ပါလာရင်ကြီးခြင်းလာသူတွေတွေကအများဆုံးဖြစ်တယ်လို့ဆိုပါတယ်အများစုကဒုက္ခတွေစခန်းမှာအစီပြင်းတဲ့ကလေးတွေဖြစ်ပါတယ်ထို့အားလည်းဒုက္ခတွေစခန်းမှာပဲမွေးပြီးတော့ဒီဒုက္ခတွေခံစစ်တပ်ပြီးရရှိတဲ့ပညာရင်းတွေတစ်ဆင့်ပါတော့ဒါကတော့အများစုဖြစ်တယ်တချို့အနည်းစုကတော့ပြည်ပြန်ဖြတ်လာတဲ့ဒီ IGP ကကလေးတွေလည်းပါပါတယ်ဆန်းမြမာနေဆက်မှာကျင်းဒီဒုက္ခတွေစခန်းနှစ်ခုရှိပြီးဒုက္ခတွေတောင်းတဲ့ချီပြီးနေထိုင်နေကြတာပါဒုက္ခတွေစခန်းနှစ်ခုမှာအထက်တန်းကျောင်းနှစ်ခုရှိပါတယ် အဲ့ဒီကျောင်းတွေကနေအထက်တန်းအောင်ပြီးသားထူးချွန်တဲ့ကလေးတွေကတော့ကရင်ပြည်အမျိုးသားကောလိပ်ကိုတက်ခွင့်ရပါတယ်။ကရင်ပြည်အမျိုးသားကောလိပ်ကိုတော့ဒ
ထောင်ကိုရာကိုစင်ငါးခုနှစ်ကလေးကဖွင့်လှစ်ခဲ့ပြီးတင်းရင်ဒုက္ခတွေကလေးတွေကိုအစင်းမြင့်ပညာရေးဆက်သွားနိုင်ဖို့အတွက်ပြင်ဆင်ပေးနေတာလည်းဖြစ်ပါတယ်ရှင်မိမတဲ့ရင်ဒီပို့ထားပါဗီဒီယိုကနေဗုဒ္ဓဉာဏ်ပိုင်းစီစဉ်ကိုဆက်ပြီးတင်ဆက်ပေးနေပါတယ်မကြခင်တင်ဆက်ပေးမဲ့ဒုတိယပိုင်းစီစဉ်ဒီမှာတော့မြမမီဒီယာမြင်ကွင်းမြမရေးတုံးသက်ခြင်းနဲ့အပတ်စဉ်အားစားခဏဆ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်မတ်လ22ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
ဒီဥစ္စာကတရားပြည့်တဲ့ပုံမှာတက္ကသိုလ်ကလည်းပဲသူ့ရဲ့ကောင်းကင်ထိုက်တဲ့ကြောင်လေသူဒီရားရတဲ့စိတ်ကိုဆက်ကြတာရှိတယ်။
ကုကျောင်းစင်တတာလို့လွတ်တော်မှာမဲခွဲဆုံးဖြတ်တာနဲ့ပတ်သက်ပြီးဆန္ဒပြပွဲမှာတန်လွင်ချောင်းဆောင်တတာအမျိုးသားအသွင်ဆန္ဒဖော်ထုတ်ရေးအဖွဲ့ကဥမင်းမင်းလွင်ကအခုလိုပြောသွားတာကိုမကြခင်မှာပြေဆုံးနာဆင်ကြဖို့ရှိပါတယ်။ဒါပြင်ဥကျောင်းစင်တရဲ့မြမရေးတုံးသက်ချက်အပတ်စဉ်အားကစားကဏ္ဍဆရာတွေကိုနာဆင်ကြဖို့လည်းရှိပါတယ်။အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။ဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့ဗိုလ်ချုပ်အောင်စန်းတဒါလို့လွှတ်တော်မှာမဲခွဲဆုံးဖြတ်အမည်ပေးခဲ့တဲ့မွန်ပြည်နယ်မော်လမြိုင်ချောင်းဆောင်တဒါနဲ့ပတ်သက်တဲ့ဆန္ဒပြပွဲနောက်ဆက်တွဲသတင်းဖိလစ်ပိုင်သမ္မတဒူတာတေးမြန်မာနိုင်ငံကိုအလဲပတ်လာတဲ့ခီးသတင်းနဲ့ပထမအကြိမ်မီဒီယာစာတမ်းဖတ်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။မန်အိခိုင်ဦးကရေးသားပြီးတော့ကိုညံဝဲအောင်ကကူညီတင်ဆက်ထားတာကိုနားဆင်ပါရှင်။
ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့အရင်သတင်းပတ်တုန်းကပြည်သူ့လွှတ်တော်မှဆုံးဖြတ်ချက်ချလိုက်တဲ့မွန်ပြည်နယ်မော်လမြိုင်ချောင်းဆောင်ဆက်သွယ်ထားတဲ့ချောင်းဆောင်တရားကိုဗိုလ်ချုပ်အောင်ဆန်းတရားလိုအမည်ပေးရေးနဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြပွဲတွေမွန်ပြည်နယ်မော်လမြိုင်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲနဲ့ပတ်သက်လို့ဆိုရှယ်မီဒီယာတွေပေါ်မှာနှီးမျိုးစုံပြောဆိုဝေဖန်တာတွေရှိပေမဲ့အခုလိုဆန္ဒပြပွဲလုပ်ခဲ့တာဟာမွန်အမျိုးသားတွေအတွက်မိမိတို့ရဲ့ဆန္ဒကိုလူလတ်စွာပြောဆိုနိုင်ခွင့်ရှိတယ်လို့ရေးသားနေတာကြီးလည်းရှိပါတယ်ဒီလိုဆန္ဒပြတာကလည်းဗိုလ်ချုပ်အောင်ဆန်းကိုမလေးစားလို့မဟုတ်ပဲလုံထုံးလုံနီးမကြက်ယုံတာမကဝန်ဒေသခံတွေကိုအလေးမထားဘူးလို့ထင်တဲ့အတွက်ပြုလုပ်တာဖြစ်ကြောင်းတန်လွင်ချောင်းဆောင်တရားအမည်ပြောင်းလဲဆိုင်ရာအမျိုးသားအသွင်ဆန္ဒဖော်ထုတ်ရေးအဖွဲ့ပြန်ကြားရေးကော်မတီဝင်ဦးမင်းမင်းနွယ်ကသူသဘောထားကိုအခုလိုပြောပါတယ
်ဗိုလ်ချုပ်အောင်ဆန်းတရားပြည်ပြည့်ပေါ်မှာတကယ်အေးကလည်းပဲသူ့နေရဲ့ကောင်းကင်ထိုက်တဲ့ကြောင်လေသူဒီရားတဲ့စိတ်ကိုဆက်ကြတာရှိတယ်။ဒီကားကြောင်လေဘုရားအောင်သာတရားပြည့်ရပါခင်ဗျာမလို့လေသူဒီကသာထောက်ကြတာလေကျွန်တော်တို့ရတယ်။ကျွန်တော်တို့ဒီစိတ်ကလောက်တာကစိတ်ကပါလေဆိုတော့ဘုရားအောင်သာကိုပုဂ္ဂိုလ်ကြီးရကျွန်တော်တို့မကိုးခွဲတာမဟုတ်ဘူးမလေးစားတာမဟုတ်ဘူးကျွန်တော် process ကိုကျွန်တော်တို့လက်ခံနိုင်လို့ကျွန်တော်တို့ကဒါဒီလိုစီအတိုင်းကျင့်ဖို့လေစုံတွေ့ရလို့ဆိုလိုတာဒီလက်ခံပြည်သူတွေရဲ့ဌာနသဘောထားကိုလည်းမကောက်ယူဘူးဒီလက်ခံပြည်သူလူတွေရဲ့ကျွန်တော်တို့ကဟိုလေအနာမခံဘူးစစ်တော်ကသူအများစုမဲနဲ့မဲခွဲပြီးတော့ဒီတရားမီသူတို့ကိစ္စကိုတော့တို့သူတို့တိုက်လက်ရဲ့အပေါ်မှာကျွန်တော်တို့ကလက်မခံနိုင်လို့ပဲဆက်ပြီးတော့ဆလာပြတာဆိုတော့ဒီမုန်စီဖက်ဒရယ်တိုင်းကမှာကဒီတိုင်းသားတွေကယူကြစီးရဲ့လက်ရဲ့အချိန်မှာဒီတိုင်းသားဒေတာခံတွေဘောသာဆန္ဒဓမ္မတွေကအစုံရမလိုက်နိုင်ဘူးဆိုရင်လောင်လာမဲ့အဲ့ဒီနေရာမှာဒီဆောက်ရည်ရမှာတော့ဆက်ခဲတဲ့အများကြီးဒီဆက်ပြီးဆောင်အောင်ပဲဘာလို့ကလဲဒီကနေ့ပြောတဲ့ပတ်သက်ပြီးတော့ဒီကိစ္စကအခြေခံရှိနေတဲ့အနေအထားရှိကြတယ်။နောက်ပြီးတော့သတို့တစုံတရားဒီပေါ်မှာဥပဒေကပြုပြီးတော့အရင်ဆိုရင်မလုပ်ဘူးဆိုရင်ကျွန်တော်တို့ကော်မတီအနေနဲ့စီမံထပ်ထားပြီးတော့ပါတယ်လို့ကောင်းပဲဆုံးဖြတ်သွားလိုက်မယ်။
နောက်ထပ်တင်ပြလို့တဲ့သတင်းကတော့ ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေမြန်မာနိုင်ငံကိုနှစ်ရက်ကြာရောက်လာတဲ့သတင်းဖြစ်ပါတယ်။သမ္မတအဖြစ်အာဏာရလာပြီးကတည်းကသူ့ရဲ့မူရင်းစေဝါနှိမ်နင်းရေးနီးလန်းတွေနဲ့ကမ္ဘာမှာကြော်ကြားတဲ့ဒီသမ္မတဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်ဖို့ရောက်လာတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဥက္ကဋ္ဌအဖြစ်ဒီနှစ်မှာဖိလစ်ပိုင်နိုင်ငံကတာဝန်ယူမှာဖြစ်ပြီးအဲ့ဒီလုပ်ငန်းစဉ်တစိ့တစေတာအရာလာရောက်လေ့လာတာဖြစ်ပါတယ်။မြန်မာနိုင်ငံကိုနိုင်ငံတော်ဧည့်သည်တွေလာတဲ့အချိန်မှာတိုင်းရင်းသားအစားအသောက်တွေနဲ့တည်ခင်းဧည့်ခံလေးရှိတာကြောင့်အခုတစ်ကောက်မှာကရင်ရိုးရာတာလဘောဟင်းနဲ့ဧည့်ခံခဲ့တယ်လို့သတင်းတွေမှာရေးကြပါတယ်။ထပ်မံတင်ပြခြင်းတဲ့သတင်းကတော့အခုနှစ်မှာပထမဦးဆုံးအကြိမ်ကျင်းပတဲ့သတင်းမီဒီယာစာတမ်းဖတ်ပွဲနဲ့ပတ်သက်တဲ့သတင်းမှာသတင်းမီဒီယာနဲ့ပတ်သက်လို့စာတမ်းဖတ်ကြတဲ့အလေးအထားမရှိတာကြာမြင့်နေပြီဖြစ်ပေမဲ့အခုအခါမှာသတင်းမီဒီယာပြန်လည်ဖွံ့ဖြိုးလာတဲ့အခြေအနေကြောင့်ဒီစာတမ်းဖတ်ပွဲလုပ်ခဲ့တာဖြစ်ပါတယ်။ဒီနှစ်အတွက်အချိန်လူပြီးစီစဉ်ခဲ့ရတာကြောင့်စာတမ်းတချို့အပြည့်စုံလိုအပ်ပေမဲ့နောက်နှစ်တွေမှာလှုပ်ဆောင်သွားမယ်လို့မြန်မာမီဒီယာနဲ့အမျိုးသမီးများစာတမ်းတင်သွင်းတဲ့မတင်းတင်းတာကပြောပါတယ်။
1992နောက်ပိုင်းနဲ့ရပါဘောနော်။ဒီစာတမ်းစာတမ်းဆိုတဲ့ဟာကထွက်မလာတော့ဘူးဘောနော်။ဟိုအရင်လုံးကဟိုမှတ်တမ်းတွေလည်းကျောက်လူလီပါဖြစ်နေတယ်အဲဒီကျောက်လူလီပါဖြစ်နေတာကိုပြန်ပြီးတော့ပေါ်နေတယ်ပေါ့နော်ဆိုတော့ရေရင်ကျက်နဲ့အဲသူတို့လုံးကြတယ်ဒီဟာကလောလောဆယ်ပထမရှင်လန်းအနေနဲ့ကလုံးတဲ့အခါမှာပေါ့နော်အွန်လိုင်းမီဒီယာနဲ့ပတ်သက်တဲ့စာတမ်းတွေပါပြီးပေါ့နော်အမကြည့်ဖြစ်နိုင်ဘူးလို့ပေါ့နော်ဝေဖန်တာလည်းကြားရတယ်ဒီမှာပဲအပေါင်းအုံးကြိုက်ကြောက်ပါတယ်ဟိုမြို့တော်ခမ်းမှာပါပေါ့နော်ဒီကကျင်းပတာလည်းအဲတကယ်လုံးကပေါ့နော်ဒီစာနယ်ဇင်းအဲဆိုတာဆိုတဲ့ဟာကဘုရားအောင်ဆန်းကပါနေတဲ့နမရီနဲ့တင်းစာရှင်းနေမဲ့လုတ်သွားတယ်ဆိုတော့အမှတ်တရပေါ့နော်အဲ့ဒီအမှတ်တရကိုလည်းပြန်ပေါ်နေတယ်။နောက်ကမြို့တော်ခမ်းမကိုလည်းငကုံတော့ဆိုလို့ရှိရင်အဲပါနေတဲ့တင်းနမသမကလာမသိဘူး။အဲအဲ့ဒီဟာကရှင်လုံးမြန်ရှိတယ်ပေါ့နော်အဲ့ဒီဟာကိုလည်းအဲပြန်တော့တောင်းတယ်လို့ကြားတယ်။ဟောအဲအဲ့လိုရည်ရွယ်ချက်တွေပေါ့နော်အဲ့ဒါနဲ့လုတ်ဖြစ်တာပါဟုတ်။အခုပုံစံဆိုလို့ရှိရင်တော့နောက်နှစ်တွေဆက်ပြီးလုတ်သွားမှာပါ။အဲ့ဒီခါကျရင်လည်းပထမပြောထားတဲ့အတိုင်းပဲအဲတနိုင်ငံလုံးမှာရှိတဲ့တင်းစာနယ်စင်းဒီအားလုံးပါဝင်ပြီးရောပေါ့နော်အဲဒီစာတန်းကလည်းတကယ်ပြည်ရင်နဲ့စာတန်းဖြစ်အောင်ပေါ့နော်စိုးစားသွားမယ်ဆိုရဲရည်ရွယ်ချက်တွေရှိပါတယ
်နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ဒီတစ်ပတ်မီဒီယာတွေထဲမှာကိုရီးယားနိုင်ငံကိုသွားပြီးအလုပ်လုပ်ဖို့ပုံစံစာရွက်ဖောင်လူဝယ်ရင်ဝယ်သူအချင်းချင်းထိုးကြိတ်ကြတဲ့သတင်းမြန်မာပြည်သူတွေကြားရေးပန်းစားနေတဲ့မြန်မာ Idol Final ပွဲနဲ့ပတ်သက်တဲ့အမှုပညာသတင်းတချို့နဲ့ Academy ပေးပွဲသတင်းတွေကမြန်မာမီဒီယာတွေပေါ်မှာလွှမ်းမိုးနေတယ်ဆိုတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
မင်းအင်ခိုင်ဦးရေးသားပြီးကိုညဝင်းအောင်တင်ဆက်ပေးထားတဲ့ဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြတာဖြစ်ပါတယ် VOE ကနေခုလိုထုတ်လွှင့်ပေးနေတဲ့အတန်းလွှင့်စီစဉ်တဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်းမှာပဲ VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒါပြင် VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News စာမျက်နှာမှာလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။
ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီရဲ့ဘလူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတိုက်ထုံးလွင်ပေးနေပါတယ်။ခုတစ်ခါဥတော်ဆန်သားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ NLD အစိုးရသက်တမ်းတနစ်တာကာလအတွင်းအဂတိလိုက်စားမှုကြဆင်းတာအပါအဝင်ဒေသန္တရချုပ်ရေးပတ်မှာတိုးတက်မှုတချို့ရှိပေမဲ့လည်းနိုင်ငံရေးနဲ့စီမံခန့်ခွဲရေးပိုင်းတို့မှာစိတ်ပျက်စရာတွေကြုံနေရတယ်လို့မြန်မာနိုင်ငံကပြန်ရောက်လာတဲ့ VOA မြန်မာပိုင်းအက်ဒီတာဒေါခင်စိုးဝင်းကသုံးသပ်ပါတယ်။ NLD အစိုးရတက်ခါစာချိန်မှာရောတက်တန်းတနေ့ပြည့်ချိန်မှာရော VOA ရန်ကုန်ရုံးခွဲမှာတောက်ရောက်တာဝန်ယူခဲ့တဲ့ဒေါခင်စိုးဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်။ Clean Government လို့ခေါ်တဲ့ဒီတန့်ရှင်းတဲ့အစိုးရဆိုတဲ့အပိုင်းမှာတော့ခေါင်းဆောင်ပိုင်းအဂတိလိုက်စားမှု ကင်းစင်သွားတယ်အောက်ပိုင်းမှာလည်းအထက်အလျောက်ရွှေ့ကြသွားတဲ့ဒါအနယ်ဒီအစိုးရရဲ့အာသာချက်တရားအဖြစ်နဲ့ကျွန်မရှုမြင်ပါတယ်ဒါပေမဲ့ good governance လို့ခေါ်တဲ့ဒီကောင်းမွန်တဲ့စီမံခန့်ခွဲမှုအပိုင်းမှာတော့အားနည်းသေးပဲလို့ကျွန်မအမြင်နဲ့သုံးသပ်လို့ရပါတယ်လူ့အုပ်မကြည့်နဲ့ပါတီ့အုပ်ပဲကြည့်ပြီးမြဲပေးပါဆိုတဲ့အခါမှာ
အဲ့ဒါကြောင့်အားမလို့အားမရဖြစ်ကြတာအများကြီးတွေ့ရပါတယ်ရှင်။နောက်အဲ့လိုပဲစီစာထင်ရှားတဲ့တိုးတက်မှုလေးပြောပြပါအောင်ခင်ဗျာ။ဒီရန်ကုန်တိုင်းဆိုလို့ရှိရင်မို့ဒီဝန်ကြီးချုပ်ကိုယ်တိုင်ကသူပြုပြင်ပြောင်းလဲခြင်းနဲ့ဟာလေးတွေကိုသူစလုပ်ခဲ့ရတွေ့ရပါတယ်။အဲ့တော့ပြည်သူလူထုအများစုကလည်းဒီသူစလုပ်ခဲ့ရပြုပြင်ပြောင်းလဲမှုတွေကိုအတိအမှတ်ပြုတာရှိသလိုတချို့ကလည်းအတိအမှတ
ုရေးပိုင်းနဲ့ပတ်သက်ပြီးခြုံပြီးပြောရမယ်ဆိုလို့ရှိရင်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီလုတ်ပိုင်ခွင့်အာဏာပေးတဲ့နေရာမှာပြတ်သားမှုမရှိတာပဲလားဒါမှမဟုတ်အောက်ခြေပြည်နယ်အတိုင်းအတာမှာရှိတဲ့လူတွေကပဲဒေါ်အောင်ဆန်းစုကြည်ကိုကြောက်နေတာပဲလားတော့မပြောတတ်ဘူးပေါ့နော်သူတို့မှာလုတ်ပိုင်ခွင့်မရှိတယ်လို့မျိုးအားလုံးကမြင်နေကြရတယ်အဲ့တော့လုတ်ပိုင်ခွင့်ကိုပြပြတသားခွဲဝေပေးမှုအပိုင်းမှာဒေါ်အောင်ဆန်းစုကြည်မှာအမတန်မောက်အားနည်းနေတယ်လို့ကျွန်မသုံးသပ်ပါဒါကျွန်မကိုယ်ပိုင်အမြင်ပါ
ဟုတ်ကဲ့ဒေါ်အောင်ဆန်းစုကြည်ကအာဏာလုတ်ပိုင်ခွင့်ကိုခွဲမပေးတာလားအောက်ကလူတွေကပဲတာဝန်မယူရတာလားဘယ်လိုသုံးသပ်လို့ရလဲ
ကျွန်တော်ဥပမာလေးတစ်ခုပြောမယ်ဆိုလို့ရှိရင်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒေါ်အောင်ဆန်းစုကြည်တာဝန်ပေးထားတဲ့ပုဂ္ဂိုလ်ရှိရဆိုပေမဲ့သူတို့နှစ်ယောက်အတန်းဒီကနေ့အထိကျွန်တော်တို့သတင်းမီဒီယာမှာဘယ်သူမှမကြားရသေးပါဘူးဦးသိန်းစိန်အစိုးရလက်ထက်ဆိုလို့ရှိရင်ဘာပဲပြောဟိုပါဝါဒယ်လီဂိတ်လုပ်တာလုတ်ပိုင်ခွင့်ပေးတာပြတ်သားတယ်လို့ပြောရှိခဲ့တာပေါ့နော
်ဟုတ်ကဲ့အဲ့ဒီအကြောင်းရင်းကျွန်တော်ခုနမေးတဲ့မေးခွန်းပဲပြန်မေးရမယ်ဆိုရင်ဒေါ်ဆန်းစုကြည်ကိုယ်ကလွှဲမပေးချင်တာလားသူတို့ကိုယ်ကတာဝန်ပြီးမလုပ်ရတာလားဘယ်လိုယူဆပါလဲ
ကျွန်မအမြင်ပြောရရင်ပေါ့နော်ပွင့်လင်းညင်သာမှုမရှိခဲ့တဲ့အစိုးရလက်အောက်မှာဘီရိုကရက်တွေဒီအစိုးရဝန်ထမ်းတွေလုပ်ခဲ့တယ်နေခဲ့ရတယ်စစ်အစိုးရလက်အောက်မှာနေခဲ့ရတဲ့ခါကျတော့ဒီလူကြီးတယောက်ကနေပြီးတော့လုပ်ပါလို့မပြောမချင်းပြောပါလို့မပြောမချင်းသူတို့မပြောနိုင်ဘဲနဲ့ကြောက်စိတ်ပါတာလည်းဖြစ်နိုင်တယ်သူတို့ပြောလိုက်လို့တခုခုမှားသွားရဲဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်စိတ်ကွက်သွားမှာဆိုတာလည်းဖြစ်နိုင်တယ
်နိုင်ငံသားမီဒီယာတခုမှသုံးသပ်တဲ့လူတယောက်ကရေးပါတယ်ဒေါအောင်ဆန်းစုကြည်ကိုဆက်ခံနိုင်မဲ့အလားအလာရှိသူဟာဖြိုးမင်းလင်းဖြစ်တယ်သူဟာဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့ကိုယ်ပိုင်အယူအဆကိုပုံမှန်လင်းအတင်ပြရရဲဆုံးလူဖြစ်တယ်ဒါဝင်လည်းဒေါအောင်ဆန်းစုကြည်ကတက်ခံတယ်လို့သူဆိုထားတယ်ဒေါခင်ဆိုရင်ခင်ဗျာ
ဟုတ်ကဲ့ဦးဖြိုးမင်းသိန်းကတော့သူရန်ကုန်တိုင်းကိုထိမ့်သိမ့်နိုင်နေဆိုတော့အရေးချင်းကလည်းမနှဲပါဘူးအဲ့တော့သူဟာလူငယ်တယောက်ဖြစ်တယ်စစ်တပ်ကလာတဲ့လူလည်းမဟုတ်ဘူးအရသားလူငယ်ចောင်းသားလူငယ်ကနေပြီးတော့ဒီလိုဒီနေရာရောက်လာတဲ့အခါမှာဒါကငါလုံးပြမှဖြစ်မယ်ပြပြတသားလုံးမှဖြစ်မယ်ဆိုပြီးတော့သူအရေးစုံပြီးလုတ်ခဲ့တာဘာလဲပြောအတိုင်းတာတစ်ခုအထိခီးရောက်တယ်လို့ပြောလို့ရပါတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းဒါကို appreciate လုပ်တယ်လို့ကျွန်တော်တို့ကြားရပါတယ်တခြားပြည်နယ်တွေတိုင်းနေရာဝင်ကြီးချုပ်တွေအနေနဲ့လည်းသူ့ရဲ့နမူနာလေးကိုယူပြီးတော့ပြောင်းလဲတင်တာကိုရဲရဲဝင့်ဝင့်ကြီးပြောင်းပြဖို့လိုတယ်ဒေါ်အောင်ဆန်းစုကြည်ကိုတိုင်ပင်လို့ရတယ်လို့ကျွန်မထင်ပါတယ်ဘာလို့ဆိုတော့သူတို့ကြောက်နေရဆိုတာကလည်းဟိုကျွန်မတို့အမြင်ဝင်ပြောတာပေါ့နော်တကယ်လဲဟုတ်ချင်မှာဟုတ်မှာပါ
ငင်းချမ်းရေးဖြစ်စဉ်ကဘလောက်ရှိကိုတွေ့ပါလဲဒေါ်အောင်ဆန်းစုမဲဆွဲကတည်းကပြီးခဲ့တဲ့ဂတိပေါ့လေငင်းချမ်းရေးရအောင်လုပ်မယ်ဆိုတာဟာတိတ်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ
်အခုအခြေအနေကတော့ဟိုရှေ့တလှမ်းမှမတွေ့ဘဲနဲ့နောက်ကိုနှစ်လှမ်းပြန်ဆုတ်နေတယ်လို့ကျွန်မမြင်ပါတယ်အားလုံးသိရတဲ့အတိုင်းပဲအခုတော့ကျတိုက်ပွဲတွေကလည်းဆက်ဖြစ်နေတယ်နောက်ပြီးတော့ဗမာလူမျိုးကြီးဝါဒအရာသူတို့ဟိုခွဲခြားဆက်ဆံနေတယ်ဆိုတာဒီကနေ့အထိတိုင်းရင်းသားလူမျိုးအသီးသီးမှရှိနေတဲ့ခံစားချက်ပါနောက်ပြီးတော့တိုက်ပွဲတွေဖြစ်တာနဲ့ပတ်သက်လို့ငင်းချမ်းရေးအကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကိုကျွန်မမေးမှုပါတယ်မေးတဲ့အခါမှာဦးအောင်ကြည်ကပြောတာတိုက်ပွဲတွေဖြစ်နေတယ်ဆိုတာလေနီးဗျူဟာအရာဖြစ်နေတာပါတဲ့ကျွန်မအခုလုပ်နေတဲ့ငင်းချမ်းရေးလုပ်ငန်းစီကြီးကဒါဟာမဟာဗျူဟာအရာလုပ်နေတာပါတဲ့အဲ့တော့တိုက်ပွဲတွေကတစုံတစ်ခုသောနည်းမြေပိုင်ဆိုင်မှုကိုအခြေခံတယ်နည်းမြေကျူးကျော်မှုကိုအခြေခံတယ်အဲ့ဒါကြောင့်ဒီငင်းချမ်းရေးလုပ်ငန်းစီကြီးဖြစ်တဲ့ဒီမဟာဗျူဟာကိုတော့အ ਨੇ အချင်းသာထိခိုက်မှုရှိပြီးတော့လုံးဝဒီတိုက်ပွဲတွေကြောင့်ငင်းချမ်းရေးလုပ်ငန်းစီကြီးပြတ်သွားနိုင်တယ်ဆိုတော့မဟုတ်ဘူးလို့သူကပြောပါတယ်ဒါပေမဲ့ကျမတို့လက်တွေ့မြင်နေရတဲ့အခြေအနေမှာဒီတိုင်းရင်းသားတွေဘက်ကခံစားရတဲ့နာကြီးချက်တွေဥပမာဆိုလို့ရှိရင်ဒီမြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ဒီ၄ဘွဲ့ဆိုလို့ရှိရင်စစ်တပ်ကနေပြီးတော့မတူသလိုမတန်သလိုဆက်ဆံနေအာသူတို့ကတော့ဒီဘွဲ့ဝိုင်းကိုခေါ်စရာမလိုဘူးဆိုတော့ခံစားချက်ပေါ့လေအဲ့ဒါဖြစ်နေတဲ့အတွက်ကြောင့်မလို့ဒီတိုင်းရင်းသားတွေနဲ့ငင်းချမ်းရေးရယူတဲ့ကိစ္စမှာတန်းတူအခွင့်အရေးမရသေးသေးရတော့ငင်းချမ်းရေးကရှေ့ပြီးတော့မျှော်တိုင်းဝေးဖြစ်နေမှာပါ
ဒ talking to the Ludak Jump, Diga, Ninja Pisia, Mibu, Ludanga, Jojava. The Chinema, Sitaku, Lever, Down Sansuga, Bama, Lun San Biro, Joban, Nunsiven, and Sitaya, Lidan, Dine Light Biro, Down Sansugura, and Uka, Jola, Luthun Java. Hello.
Okay, the Sita Jam Biwama solution, or the Presimo Chigan Uriu, but the end of the U.S. Sitagi Kanganaro, the Manangama, Mira Slamuni Umava, Mara Tamarosuda, Pidu Pida Alumi at the O.A. Sizingo, a Gagwe Biame, Lunga Musia, and Gagwe Biame, Time, Elalia, Migan, Mata Chini, Piro, Tru Pajena, Nangae, CY, Lumu Yema, Tamaro, Nine Usambi, Pajene, Sule, Lidam Yu, Puzo Mui Mel Nangur, and Pioke Ashivari, Elekadero, Didon Sansuji and Nineale,
ตํารวจเนี่ยโหบลูคอมไล่ติอะเหียะติสัสสันเนี่ยได้ปုံเนียนเนี่ยได้ตํารวจใส่กั่วตัวมาโอ้ตู้อนีเนี่ยตึกพี่รอไม่รู้ล้าได้ปုံสันเนียนเนี่ยได้ရှင်ตรุไอ้โชยอุทิฐานะဆိုလို့ရှင်ဟိုจีเลอะที่အောင်ตรุရဲ့ဩဇာနှမမှုကရှိနေတော့မှာပဲဒေါ်ဆန်းစုကြီးရဲ့ဩဇာအာဏာအဲ့မြောက်လုံးဝတက်ရောက်မှုမရှိပါဘူးတမရာကြီးဥထင်ကျော်ဆိုပိုတော့ဆိုပါသေးတယ်တํารวจနောက်ဆုံးစီဘုတ်ကလည်းဖွဲ့စည်းပု ra a myai ji ma ba de de adika sita kha pa win ni yin phwe si bon mo pye nai ni me phit de lo so ba de so ra da wo mo pye nai de yo zo zo ga a chee ni myo si wo ywe la sia a chaung mu su ba khnya
hoke ba a lo nld design ma ma chosa la ga da ga le phwe si bon chee kan u ri pye sin yee wo be design ma ma chosa la ga da da me ta nit da pye twa de lot daw ri ma jaba lo ji ni de kha ma ta cha u ri a myo myo da ho pye sin bo chosa ga de thai lyaw pye sin nai ga de u ri de shi de da ba me di phwe si bon chee kan u ri ma Tika jari, di tamro ye kanga nao, piemo haro, nandizi lao gama, a joe payamu, mashige, wulu, which is my marishin.
Now, Nangakisari, Rama, Yigirakisa, Nangangala, Miai, Wipan, Sukhani, Rakisa, Yahangat, Napipare, Tikisa or Lala, Block Gongha, and Lutimale, a diga kaka bachini valley.
Yakindi Nema, Shinide, the Muslim Taiwan Bono, a Muslim Taiwan, the Tidagan, Muin, the kind Dianari, Cha, Piatanaro, who Doro Ligo, Kerin, a Yisaini, a Chini, Mabe, Shini, Zebabe, but we rest all Muslim Taiwan, Yakindi Niani, be your being let Palumia, a Mabe, Jambay, meaning the Popini, be your throw, the Yumananga, Tangua, Shizanakuni, the Nangana Pumu, Ure, and me, Nangana Chiquin, baby, or Yumananga Neu. ပြန်ပြီးတော့သွားနိုင်မယ်ဆိုလို့ရှိရင်ဘာပဲဖြစ်ပြောဒီရခိုင်ပြည်နဲ့ရင်းဆိုင်နေရတဲ့အကြက်တွေအထိုက်လျောက်ပြေးလဲသွားနိုင်မယ်လို့ကျွန်မမြင်ပါတယ်ဘာလို့လဲဆိုတော့ရခိုင်တိုင်းရင်းသားတွေကဟိုစိတ်ထဲမှာဖြစ်နေတာသူတို့တွေတွေကလည်းစင်းရဲနေကြတာပဲလေမွတ်စလင်အတိုင်းဝိုင်းကိုကူညီဖို့ဆိုပြီးတော့နိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့ဟိုလာပြီးတော့ပေးနေတဲ့အကူအညီတွေကလည်းညာတော့အဖြ ဒီထောင်960ခုနှစ်နိုင်ငံသားပြုမှုဥပဒေအရဥပဒေနဲ့အညီပေးလို့ရတဲ့ရေချင်းပြင်းကြီးတဲ့လူကိုပေးတဲ့အခါမှာသူတို့တွေကိုဂျောင်ပိတ်မိတယ်လို့ဖြစ်နေတဲ့အတွက်ကြောင့်မလို့သူတို့တွေကိုဂျေလို့ဒီထောင်960ခုနှစ်နိုင်ငံသားပြုမှုဥပဒေအရဥပဒေနဲ့အညီပေးလို့ရတဲ့ရေချင်းပြင်းကြီးတဲ့လူကိုပေးတဲ့အခါမှာသူတို့တွေကိုမြန်မာနိုင်ငံထဲကိုလွတ်လပ်စွာသွားလာခင်ပေးခဲ့မယ်ဆိုလို့ရှိရင်ဘာ ကျမကြီးရောကျမကြီးမှာရန်ကုန်မြို့ကြီးမှာတော့ဒီပုဂ္ဂလိကဆေးရုံနေအများကြီးပေါ်လာတယ်ပတ်စံတက်နိုင်တဲ့လူဒန်းစားအတွက်ကတော့ပုဂ္ဂလိကဆေးရုံနေကျမကြီးပြုစောင့်ရှောက်မှုအတွက်ကကောင်းကောင်းကြီးပေးနိုင်ပါတယ်ဒါပေမဲ့ဆေးရသားလူဒန်းစားအတွက်ကတော့ဒီကိုပိုင်ဆေးခန်းလေးတွေပုဂ္ဂလိကဆေးခန်းလေးတွေမှာသွားမယ်ရန်ကုန်ဆေးရုံကြီးကိုသွားပြီးတော့အကူအညီခံမယ်ဒါပေမဲ့ရန်ကုန်ဆေးရ ုံးကိုဝန်ဆောင်မှုပေးနေတာတွေ့ရလို့ကျွန်မစိတ်ချမ်းသာပါတယ်
Okay, mami mesti media ni kerja juga orang jenuh. Sering lemah raya, lelak kuih mawe. Media lelak kuih belau sih jawab le. Suya media raya belau tu lelai tawa le. Ia diuruk pada le.
Cuma lo, yang umi orang ni apa no? Dia dah suwa di telalu sih no. Cuma lo media loga dahari pobi lelai lame, pobi lo le drain ni, jaja leja cina drain ni, tersayang ni biro jahsi le meru. Cuma lo umi orang ni umi orang ni apa? Cuma lo umi orang ni jadi apa? Tapi cina lah ramu mesti boleh. ยิ่งสูงอ่ะเลือดแท้ตรงอ่ะเด็ดดาวมาปูบิขึ้นเขยอะไรตัวเกี่ยอะไรสิวะเลยแต่เป็นช่วงวันนี้ท่านอะไรอ่ะรอจะได้ฟังท่านเสร็จแล้วลูกศิษย์พี่เรื่องวันนี้ท่านอะไรสิวะเลยแต่เป็นพี่เอ๋สูงวันนี้เด็ดดูเลยสูบิโรขันท้าบีเมลูเลยถ้าเกิดเลยช่วงวันนี้ท่านอ่ะบอกว่าลงมาไม่พี่เอ๋ไม่สูบิโรเลยลูเลยมีอะไรเนี่ยมีอะไรเสียสันนี่อะไรพี่เอ๋ดิ้ง
ในเดือนนี้ยังใช้เนื้อเรื่องแค่เรื่องนี้ยังใช้เนื้อเสียบไปเลยในเดือนนี้ยังใช้เนื้อเรื่องแค่เรื่องนี้ยังใช้เนื้อเสียบไปเลยในเดือนนี้ยังใช้เนื้อเรื่องแค่เรื่องนี้ยังใช้เนื้อเสียบไปเลยในเดือนนี้ยังใช้เนื้อเรื่องแค่เรื่องนี้ยังใช้เนื้อเสียบไปเลยในเดือนนี้ยังใช้เนื้อเรื่องแค่เรื่องนี้ยังใช้เนื้อเสียบไปเลยในเดือนนี้ยังใช้เนื้อเรื่องแค่เรื่องนี้ยังใช้เนื้อเสียบไปเลยในเดือนนี้ยังใช้เนื้อเรื่องแค่เรื่องนี้ยังใช้เนื้อเ
VOAS နေနေ့ညဘက်တိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ NLD အစိုးရကျင့်သုံးခဲ့သမျှမူဝါဒတွေထဲမှာတော်ရရှင်တွေသဘောကျတာသဘောမကျတာတွေရှိတယ်ဆိုရင်လည်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ကြားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ကြားနိုင်သလိုVOA Facebook စာမျက်နှာမှာလည်းမျက်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။နေ့လေးကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
တော်တော်ရှင်တွေအနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။တိုက်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရစေ။ခုတစ်ခါမှာတော့အပတ်စဉ်တင်ဆက်ပေးနေကြအခစားကဏ္ဍကိုနားဆင်ကြမှာပါ။ကိုရန်နိုင်တင်ဆက်ထားတာကိုနားဆင်ပါရှင်။
မင်္ဂလာပါဗျာ VOA ရဲ့တပတ်တွင်းအောက်စားသတင်းတွေကိုစတင်တင်ဆက်ပေးသွားမှာဖြစ်ပါတယ် Roger Federer ကတော့ Indian Wells Open မှာအဆက်အကြီးဆုံးချန်ပီယံဖြစ်တဲ့အဆန်းကြီးတင်သွားပါပြီ Arsenal နီးပြ Arsene Wenger ကတော့သူနဲ့ Arsenal ရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ဘာဆက်လုပ်ရမလဲဆိုတာကိုသိတယ်လို့ပြောလိုက်ပါတယ်ဒါပြင်အာဖရိကဘောလုံးအဖွဲ့ချုပ်ကဥက္ကဋ္ဌရွေးချယ်လိုက်တာအပါဝင်ဥရောပ Champions League Quarter Final ပွဲစဉ်တွေပေါ်မှာနီးပြတွေပြောတဲ့စကားသံတွေကိုခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအရင်ဆုံးတော့ Premier League နဲ့စအောင်ပါ England Premier League ဘောလုံးပွဲတွေကိုပြီးခဲ့စနေနေ့တနင်္ဂနွေနေ့မှာကစားခဲ့ကြတာမှာ Chelsea က Stoke City ကို2ဂိုးတကိုးနဲ့နိုင်သွားတာကြောင့် Chelsea ကအမပေးစရာထိတ်ကနေ10မှတ်သားနဲ့ဆက်ပြီးတော့ဦးဆောင်နေပါတယ်ဒါပေမဲ့ကျန်တဲ့ပွဲစဉ်တွေမှာတော့ Arsenal က West Brom ကို3ဂိုးတကိုးနဲ့ရှုံးပြီး Man U က Middlesbrough ကို3ဂိုးတကိုးနဲ့နိုင်လိုက်တာကြောင့် Man U ကအဆင့်5ကိုတက်လာပြီးတော့ Arsenal ကအဆင့်6ကိုဆင်းသွားပါတယ်ဒါကြောင့် Arsenal နီးပြ Arsene Wenger နှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဖိအားတွေလည်းပို့ပြီးတော့များလာနေပါတယ်။ဆိုတော့ Wenger ရဲ့အနာဂတ်ကဘလို့ဖြစ်လာမှာပါလဲ။ဒီရာသီကုန်ရင်စာချုပ်တန်တန်းပြည့်မဲ့ Wenger ကတော့သူ့အနေနဲ့ Arsenal မှာဆက်ရှိမယ်မရှိဘူးဆိုတာကိုမကြာခင်မှာကြေညာမယ်လို့ပြောပါတယ
်။ I don't know, don't worry. I know what I will do in my future.
ခင်ဗျားတို့စိတ်မပူပါနဲ့။ကျွန်တော်အတီးပေးသွားမှာပါ။ကျွန်တော်ရဲ့အနာဂတ်နဲ့ပတ်သက်ပြီးဘာလို့ရမယ်ဆိုတာကျွန်တော်သိပါတယ်။ဒါကြောင့်ခင်ဗျားတို့လည်းမကြာခင်သိလာမှာပါ။တိတ်မကြတော့ပါဘူး။ခင်ဗျားတို့သိရမှာပါ။အခုချိန်မှာကျွန်တော်ရဲ့အနာဂတ်အတွက်ကျွန်တော်ကိုပူစရာမလိုပါဘူး။နှစ်ပေါင်း20အတွင်းဘယ်တော့မှမကြုံဘူးလို့အောင်ကိုအခြေအနေဆိုးတစ်ခုနဲ့ကျွန်တော်တို့ကြုံနေရပါတယ်။အခုချိန်မှာကျွန်တော်တို့တပွဲပြီးတပွဲရှုံးနေပါတယ်။ဒီဟာကကျွန်တော်ရဲ့အနာဂတ်ထက်ပိုအရေးကြီးတဲ့ကိစ္စပါ
။ပရိမတ်မှာတော့သတင်းတွေကအမျိုးမျိုးထွက်နေပါတယ်။ဗင်ဂါဟာအာဆွန်နဲ့နောက်တစ်နှစ်ဆက်နေသွားမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုဒီရာသီကုန်မှာထွက်မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ ချိန်ထဲမှာပဲအာဆနော်အသင်းဟာဒေါ့တမန်နီးပြတောက်ခေါ်ကိုချင့်ကပ်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်ဆိုတော့အာဆနော်ပရိသတ်ဒီအပါဝင်ဘောလုံးဝါဒနာရှင်တွေကရောဘယ်လိုယူဆကြပါသလဲ Robert Champions League Quarter Final ပွဲစဉ်တွေကတော့ထွက်လာပါပြီလက်ရှိချန်ပီယံ Real Madrid က German Champion Bayern Munich Barcelona နဲ့ Juventus Borussia Dortmund နဲ့ Monaco ကိုတွေ့ကြမှာဖြစ်ပြီးတော့ Premier League Champion Leicester City ကတော့ Spain က Atletico Madrid နဲ့တွေ့မှာပါဆိုတော့ Champions League Quarter Final ပွဲစဉ်တွေနဲ့ပတ်သက်ပြီးတော့နီးပြတွေရဲ့စကားသံတွေကိုလည်းနားဆင်ကြည့်အောင်ပါ Real Nibia Hong and Chelotti at Bayern Munich နဲ့တွေ့မဲ့အပေါ်မှာလက်ရှိ Real Nibia Zidane ပြောတာကတော့
Bueno, seguro que eso sí, maestro alumno es seguro.
Porque ha sido de veces ahí sudado de ya vale. Chino ga tu ye let taw ni ya phit kae pi lo tu si ya a mya yi tin yu kae ya ba. Tu a de kae kaung ne tu ti yaw ba. Di ma tu ba ri lout twa de so da chino lo ti ba. Di kwe ya ro 50-50 ba be. Shun thwet pwe sin ne ma za kin ga ro di lo ba be. A thu phin no di pwe bo. Chino tu ne sa ga ma pyo pyet de ba wu. Tu lo le chino lo ne tu ya ma wu chaung me lo da ma tin ba wu.
သူတို့ကလည်းအသင်းကဖြစ်ပြီးတော့အရန်တောက်ပါတယ်။ပြည့်သက်တဲ့အတွက်ပေါ့နှစ်သင်းစလုံးအတွက်ပါပွဲကောင်းတစ်ကောင်းပါ။ရီးယားရဲ့မဟာပြိုင်ဘက်ဘာစလိုနာအသင်းရဲ့နီးပြလူးဝီစ်အန်ရီကေကတော့ယူဗန်တက်စ်အသင်းဟာကြောက်စရာကောင်းတဲ့အသင်းလို့ပြောလိုက်ပါတယ်။ကွာတာဖိုင်နယ်လို့ပွဲမျိုးမှာသတိထားမဲ့ပြိုင်ဘက်မဖြစ်တော့ဘူးလို့မျှော်လင့်နေလို့မရပါဘူး။အခုလဲကျွန်တော်တို့ရဲ့ပြိုင်
ကစားခက်တဲ့အတွင်းမှာ
Africa Bolong Pajo Okra de Pine, Madagascar Nanganga, Amaku, Yuchelajabare, Biga Tatabriniga, Chembare, Yuka Buema, Amaga, Nasagoneja Africa Bolong Pajo Okra Pine, located Cameroon Nanganda, Isa Hayatugo, Donza Lime, Nase Mene, Naibido, Africa Bolong Pajo Okra de Pilagaba, Aguru, Nayadore, Bianlego, Lugine, Dure, Tugo, Tokan, Durigaro, Wandani Jabare. အသက်50ခုနှစ်နဲ့ရှိပြီဖြစ်တဲ့အမဟာမာဒါဂတ်စကာနိုင်ငံရဲ့အာကစားနဲ့ငါးမွေးမြူရေးဝန်ကြီးဆောင်တူလည်းဖြစ်ပါတယ်ခင်ဗျာ။ဒက်နစ်ပြိုင်ပွဲတွေဘက်မှာတော့ဆွစ်ဇာလန်နိုင်ငံကအရင်ကမ္ဘာနံပါတ်1ကစားသမားဟောင်းရော်ဂျာဖက်ဒရာဟာနောက်ထပ် ATP Superathlon ကိုနောက်ဆုံးဖိုင်နယ်မှာသူကတနိုင်ငံတည်းသာစတန်ဝါရင်ကာကိုချောက်လေးခွန်ကားနဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါအသက်30ငါးနှစ်ရှိဖြစ်တဲ့ဖက်ဒရာဟာဒီပွဲနိုင်လိုက်တဲ့အတွက်အင်ဒီယန်ဝေါ့လ်အိုပန်ကိုအနိုင်ရဦးတဲ့သူတွေထဲမှာအသက်အကြီးဆုံးကစားသမားအဖြစ်နဲ့စံချိန်တင်သွားခဲ့ပါတယ်။ဒါပြင်နောက်ထပ်ထူးခြားတာတစ်ခုကတော့သူဟာဒီပြိုင်ပွဲတစ်လျှောက်မှ
င်ပါတယ်ခင်ဗျာ
ကိုရင်နိုင်တင်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဗီဒီယိုကနေဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြေညာကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်
ကဲပါခုနောက်ဆုံးကြားပြသတင်းတစ်ပုဒ်ကိုအရင်ဆုံးပြောပြပေးချင်ပါတယ်ဗြိတိန်လွှတ်တော်အဆောက်အဦအပြင်ဘက်မှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့သတင်းနဲ့အတူလန်ဒန်မြို့ပါလီမန်အဆောက်အဦကိုလူညုံရေးအတွက်ပိတ်ဆို့တားဆီးထားလိုက်ပါတယ်ဝက်စ်မင်စတာတရားဝမှာတွေးလေးလေးနဲ့လူနည်းရောက်တဲ့ဓာတ်ပုံတွေကိုတော့ရိုက်တာသတင်းဌာနနဲ့မြင်မြင်တွေ့ရှိခဲ့သူတွေကဖော်ပြခဲ့ကြတာပါလန်ဒန်ရဲတပ်ဖွဲ့ကတော့ပြစ်ခတ်မှုဖြစ်တဲ့ကင်တွယ်ဆောင်းနေတဲ့အကြောင်းနဲ့စုံစမ်းစစ်ဆေးနေဆဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်အမေရိကန်ဆိုရအနေနဲ့ IS တွေးကြော်တွေကိုချိန်မုံမဲ့မူဝါဒချမှတ်ထားတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့မဟာမိတ်အနေနဲ့လုံလောက်တဲ့ရန်ပုံငွေနဲ့အရေးအမြစ်တွေမပါဘဲနဲ့တော့မဖြစ်နိုင်ဘူးလို့လည်း Washington မှာဒီကနေ့ချင်းပါတဲ့ IS တွေးကြော်တိုက်ဖြတ်ရင်းကြီးလာကမှာဝန်ကြီး Tillerson ကပြောဆိုသွားခဲ့တာပါ။ ऐसे तो चाहे थलों में पहुंचो अमेरिका आना वाली स्वयं बुवाया का शेल वाली टीचा छोड़ने का लामे फीस ने मा इलेक्ट्रॉनिक जैसी चीज़ में मा तेज़ समय में पियो टाइम लाइट आप चले जाओ अमेरिका ने निगा पप्पिया वाले कीजा लैपटॉप कंप्यूटर बैटरी मा टेटाने लाओ यूएसआर तीन ने पहुंचाओ ऐसे सुनियोरी थलों पो सीजन ने लागू टेम्पियन का वाले ने न्यू चाचे टोपियन आप चले जाओ अमी फॉलो यू ट्रेन जिम्मे टेगो कोका भी न्यूयॉर्क टाइम्स तेन जागा पप्पिया के वाले अमेरिका ने नोटिस आयोग के टियादू जी पी कैंपो टेलोटोटी आयोग शिमा मा संप्यात में थे मैं कोई में संप्यात के टियादू जी न्यू कॉस्ट को टेलोटोटी आयोग कंपनी शिमा मा ठीक निले तो ये जताई पी चाना मिमिया निवाले मैंने उन्हें नोटिस जी कॉस्ट का तू निले बतू निले मामे चीवे संप्यात चाओ
ခဲခဲမရှိရကြောင်းလွတ်တော်ကြားနာပွဲမှာပြောကြားသွားပါတယ်။သတင်းကြေကြောကိုအောင်မြင်ဦးကကြီးညာပေးခဲ့တာပါ။ဒီညာအတွက်အစီအစဉ်ထုတ်လို့အမှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကယ်ဂျူဘင်စကီဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ဖီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်